Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့မနက်ဖြန် VOE အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line 2m 24 50 51အပြင် VOE Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းအတန်နှွင့်ချိန်နဲ့တပြေးညီနှာဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမင်းထွန်းပါ။သတင်းတွေကိုဒေါ်ခင်မျိုးတက်နဲ့အတူကြီးညာပါမယ်။ဒီနေ့နောက်ဆုံးရသတင်းတွေထဲမှာတော့2012ခုနှစ်မှာအီဂျစ်နိုင်ငံရဲ့ဒီမိုကရေစီစနစ်အရပထမဆုံးရွေးကောက်ခံရပြီးနောက်ချုပ်ချခံခဲ့ရသူသမ္မတဟောင်းမိုဟာမက်မော်စီဟာတရားရုံးမှာကြားနာနေစဉ်အတွင်းလဲကျသေဆုံးသွားခဲ့ပါတယ်။ဆန္ဒပြသူတွေဟာအခြေခံလူအခွင့်အရေးအတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ဆိုပြီးဟောင်ကောင်ကဆန္ဒပြနေသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းထပ်မံပြသခဲ့ပါတယ်။တရုတ်သမ္မတရှီဂျင်ပင်ဒီတစ်ပတ်ထဲမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားပြစ်မယ်လို့တရုတ်ဆွေရသတင်းဌာနတွေကမနေ့ကကြေညာခဲ့ပါတယ်။ဒီနောက်ဆုံးရသတင်းနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ကြရပါမယ်။
အခုမနက်ကနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အီရန်ကတန့်စင်ယူရေနီယံပမာဏကန့်သတ်ချက်သဘောတူညီချက်ကိုချိုးဖောက်ပြီးတော့အနုမြူဒီကီလိုဂရမ်300ထဲကျော်ပြီးထုတ်မယ်လို့အနုမြူအေဂျင်စီကပြောသွားပါတယ်။တခါကုလသမဂ္ဂရဲ့ရန်ရာစနစ်အားနည်းမှုကြောင့်မြန်မာနိုင်ငံပေါ်လူခွင့်ရေးချိုးဖောက်မှုတွေပေါ်ပြက်ကွက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့တော့
The Secretary General had, as you know, requested Mr. Rosenthal to produce this review, and that was following the adoption by the Human Rights Council of a resolution.
ကုလတွင်ရေးမှူးချုပ်ယုံပြောခွင့်ရကအစီရင်ခံစာပါအကြံပြုချက်တွေကြောင့်ရှင်းပြသွားမှာကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပါမယ်ရှင်။
2012ခုနှစ်မှာအိန္ဒိယနိုင်ငံရဲ့ဒီမိုကရေစီစနစ်အရပထမဆုံးရွေးကောက်ခံရပြီးနောက်စစ်တပ်ကဖျောက်ချခံခဲ့ရသူသမ္မတဟောင်းမိုဟာမက်မော်စီဟာတရားရုံးမှာကြားနာနေစဉ်အတွင်းလဲကျသေဆုံးသွားခဲ့ပါတယ်။သူ့ပေါ်ဆွဲချက်တင်ထားတဲ့တရှိုးမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်ဖို့9မိနစ်ကြာရှောက်လဲချက်ပြီးပြီးနောက်မှာအစစ်ဆေးကမှန်ကန်အတွင်းလဲကျသေဆုံးသွားတာဖြစ်ကြောင်းဆေးရုံကိုအရေးပေါ်ခေါ်ဆောင်သွားခဲ့ပြီးမြဲဆေးရုံအယောက်အသက်ကုန်ဆုံးသွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါရတယ်။ Muslim Brotherhood Muslim ညီနောင်များအဖွဲ့လို့ခေါ်တဲ့ Islamic အုပ်စုအတွင်းထိတ်တန့်ပုဂ္ဂိုလ်တယောက်ဖြစ်သူသမရဟောင်းမော်စီယာ2013ခုနှစ်မှာ Egypt စစ်တပ်ရဲ့အာဏာသိမ်းခြင်းကိုခံခဲ့ရတယ်လို့သူ့ရဲ့ Muslim ညီနောင်များပါတီဟာလည်းတရားမဝင်အဖွဲ့အစည်းအဖြစ်သတ်မှတ်ခံခဲ့ရပါတယ်။အသက်68ရှိမော်စီယာ2013ခုနှစ်ကစလို့အကျဉ်းခံခဲ့ရပြီးအီရန်နဲ့ကာတာနိုင်ငံတွေအတွက်တရှိုးလုံးမှုနဲ့2012ခုနှစ်မှာသူ့ကိုဆန္ဒပြသူတွေကိုတပ်ဖြတ်မှုစရဲဆဆဲချက်ပေါင်းများစွာကိုရင်ဆိုင်နေခဲ့ရပါတယ်။တင်းနလာနေကလုတ်ခဲ့တဲ့ကြားနာမှုမှာတော့ပါလက်စတိုင်းအုပ်စုဟာမတ်စ်နဲ့တန်တရာရှိဘွယ်ဆက်သွယ်မှုဆိုင်ရာတရှိုးလုံးမှုဆွဲချက်အတွက်ရှောက်လဲချက်ပေးခဲ့ရတာပါ။မော်စီကိုရွေချက်ရှိရှိအသက်တမြင့်မြင့်နဲ့တည်ဆောက်အောင်လုပ်ခဲ့တဲ့အတွက်အီဂျစ်အာဏာပိုင်တွေမှာတာဝန်ရှိတယ်လို့မွတ်စလင်ညီနောင်များအဖွဲ့ရဲ့ Freedom and Justice လွတ်လပ်မှုနဲ့တရားမျှတရေးပါတီကပြောပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကတော့ Morsi အပေါ်ဆွဲချက်တွေဟာနိုင်ငံရေးပြောကပါတယ်လို့ပြောပြီး Morsi ရဲ့မဟာမိတ်အရင်မှတူဖြစ်တဲ့ Turki သမ္မတ Tayyip Erdoğan ကတော့ Morsi ကိုအာဏာအာဇာနီလို့ခေါ်ဆိုလိုက်ပါတယ်။
နိုင်ငံတကာနဲ့အီရန်တို့ကြားသဘောတူညီထားတဲ့အစ်စ်နိုင်တန့်စင်ထားတဲ့ယူရေနီယံတုံလောင်းခွင့်ပမာဏကိုကျော်လွန်ထားရှိမယ်ဆိုတဲ့အီရန်ရဲ့အစီအစဉ်ဟာနျူကလ িয়ার အကြက်ကင်မှုတစ်ခုဖြစ်နေတဲ့အမေရိကန်ဘက်ကသတ်မှတ်လိုက်ပါတယ်။အီရန်ကနျူကလ িয়ার လက်နက်ထုတ်ခွင့်ဘယ်တော့မှပေးမှာမဟုတ်တဲ့အပြင်အီရန်အာဏာရှင်ရဲ့ဒီနျူကလ িয়ার အကြက်ကင်မှုအတွက်နိုင်ငံတကာဖိအားတိုးပေးတာနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကရှင်းရှင်းလင်းလင်းပြောထားတယ်လို့သမ္မတအင်ဗျူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ Garrett Marcus ကပြောပါတယ်အမေရိကန်အကြီးတန်းအရာရှိတွေကလည်းအီရန်ရဲ့နျူကလ িয়ার အကြက်ကင်မှုအတွက်နိုင်ငံတကာဘက်ကမလိုက်ရောချဖို့တိုက်တွန်းကြပါတယ်အီရန်ဘက်ကအခုလိုကြေညာတာဟာစိတ်မကောင်းစရာဖြစ်ပေမဲ့ဒီကြေညာချက်အတွက်မအံ့ဩမိကြောင်းနဲ့အီရန်အာဏာရှင်ကိုနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်လုပ်ဖို့အတွက်နိုင်ငံတကာကကတိပေးထားချက်ကိုစောင့်ထိန်ကြဖို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရMorgan Ortega's ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်ပါတယ်။ Iran nuclear လက်နက်မထုတ်နိုင်အောင်ရည်ရွယ်ပြီးချုပ်ဆိုထားတဲ့2015နိုင်ငံတကာနဲ့သဘောတူညီချက်အရ Iran ကိုကန့်သတ်ထားတဲ့လက်ဝယ်ထားရှိတဲ့ uranium တန့်စင်ပမာဏနဲ့ကျော်လွန်ပြီးထုတ်မယ်လို့ Iran ကတနင်္လာနေ့မှာကြေညာခဲ့တဲ့နောက်မှာ American ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။သတင်းပြေဆုံးကိုဒီသတင်းတွေပြီးမှနားထောင်ရမှာလည်းဖြစ်ပါတယ်။
ဟောင်ကောင်ကဆန္ဒပြသူတွေဟာအခြေခံလူခွင့်ရေးအတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ဆိုပြီးဆန္ဒပြသူတွေကိုဆန္ဒပြနေသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းထပ်မံပြသခဲ့ပါတယ်။ဆန္ဒပြနေသူတွေဟာဟောင်ကောင်ပါလီမန်မှာဆွေးနွေးအတည်ပြုဖို့ကြိုးစားခဲ့တဲ့တရားခံလွှဲပြောင်းပြစ်မှုရေးဆိုင်ရာဥပဒေကြမ်းနဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ဖို့ကိုတောင်းဆိုဆန္ဒပြနေတာဖြစ်ပြီးစံကျင်ဆန္ဒပြနေသူတွေဟာအခြေခံလူခွင့်ရေးတွေအတွက်ငြိမ်းချမ်းစွာဆန္ဒပြနေတာဖြစ်တယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်အခွင့်အရေးတွေအတွက်လည်းဆန္ဒပြနေတာဖြစ်ကြောင်းဒါကြောင့်ကျွန်တော်တို့အနေနဲ့လေ့လာစောင့်ကြည့်နေပြီးဟောင်ကောင်လူထုရဲ့စိုးရိမ်ပူပန်ချက်တွေကိုဖြေရှင်းပေးဖို့ဟောင်ကောင်အစိုးရကိုဆက်လက်တောင်းဆိုကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရ Morgan Ortigas ကပြောပါရယ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကလည်းလာမယ့် G20 စက်မှုနိုင်ငံများထိပ်သီးအစည်းအဝေးမှာသမ္မတ Trump အနေနဲ့တုတ်သမ္မတ Xi Jinping နဲ့ဟောင်ကောင်အရေးကိစ္စကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ပြောပါရယ်ပြီးခဲ့တဲ့တင်းနှွေနေ့ကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတရားခံလွှဲပြောင်းရေးအခြေခံဥပဒေမူကြမ်းကြောင့်ဟောင်ကောင်လူ့အဖွဲ့အစည်းတွေအကြားအငြင်းပွားမှုနဲ့စိတ်ဝမ်းကွဲမှုတွေဖြစ်ခဲ့ရတယ်လို့ဆိုပြီးလူထုကိုတောင်းပန်စကားပြောကြခဲ့ပါတယ်။တင်းနှွေနေ့ကမှအချင်းထောင်ကလွတ်လာသူဟောင်ကောင်လူ့အခွင့်အရေးလှုပ်ရှားသူចောင်းသားဂျိုရှူအာဝေါန်ကတော့ကယ်ရီလမ်နှုတ်ထွက်ရမယ်လို့တောင်းဆိုခဲ့ပါတယ်။
ဂရိနဲ့တူရကီနှစ်နိုင်ငံခွဲဝေပိုင်ဆိုင်တဲ့ Cyprus ကျွန်းမှာအငင်းပွားပွဲဆွမ်းရင်ဆိုင်ရာရပိုင်ခွင့်တွေနဲ့ပတ်သက်ပြီးတင်းမာမှုတွေအရှိန်မြင့်နေချိန်မှာပဲ EU ဥရောပသမဂ္ဂရေယူတန်းခတ်မဲ့ချိန်ချောက်မှုတွေကိုတူရကီသမ္မတ Recep Tayyip Erdogan ကပယ်ချလိုက်ပါတယ်။ဒီဒေသရင်အခုလိုအငင်းပွားမှုဟာ American အစိုးရနဲ့အကြီးအကျယ်ပြဿနာဖြစ်နေတဲ့တူရကီကိုအထူးကြံဖြစ်လာနိုင်စေတဲ့အန္တရာယ်ရှိနေတာပါ။မြေနယ်ပင်လယ်အရှေ့ပိုင်းက Cyprus ကျွန်းကမ်းလွန်ဒေသမှာရင်းနှံရှာဖွေရေးနဲ့ပတ်သက်ပြီးအငင်းပွားနေမှုတွေတိုးလာနေပေမဲ့အဲ့ဒီနေရာမှာတူရကီကရင်းနှံကိုဆက်လက်ပြီးရှာဖွေမှာဖြစ်ကြောင်းတူရကီသမ္မတအာတိုဝန်ကတနင်္ဂနွေနေ့ကရုပ်သံမှာပြောကြားခဲ့တာဖြစ်ပါတယ်။1984ခုနှစ်ကဂရိမှာစစ်တပ်ကအာဏာသိမ်းခံတာကိုတုံ့ပြန်တဲ့အနေနဲ့တူရကီကစီးရဲအရာဝင်ရောက်ဆွတ်ဖက်ခဲ့ခြင်းကစပြီးစိုက်ပရက်စ်ကျွန်းမှာဂရိနဲ့တူရကီပိုင်းနယ်မြေတွေဖြစ်နေခွဲဝေခဲ့ကြတာဖြစ်ပါတယ်။Greek တိုင်း Cyprus ကျွန်းဘက်ချမ်းကိုသာနိုင်ငံတကာကအသိမှတ်ပြုခဲ့တာဖြစ်ပြီးအဲ့ဒီနေရာရဲ့ကမ်းလွန်ဒေတာမှာအထူးစီးပွားရေးဆောင် EEC ဖြစ်တဲ့ထူထောင်ပြီးရေနံရှာဖွေမှုကို Greek ဘက်ကဦးစီးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။တူရကီကလည်းနိုင်ငံတကာသဘောတူညီချက်အရ Tax တိုင်းဒါတွေကိုကာကွယ်ပိုင်ခွင့်ရှိတဲ့အတွက်သူသာဦးစီးဖို့တောင်းဆိုနေရကနေအခုထိအငြင်းပွားနေကြတာဖြစ်ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့မနေ့ပိုင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာရူပီ10ဂရီတန်ဖိုးရှိတဲ့ရွှေချောင်းတွေဖမ်းဆီးရမိခဲ့ပါတယ်။မောက်ကိုသွင်းသူလူ9ယောက်လည်းဖမ်းဆီးခံခဲ့ရပါတယ်။ဒီရွှေတွေကိုရွှေချောင်းတွေနဲ့ဘစ်စကစ်ပုံစံနဲ့တည်ဆောင်လာပြီးအလေးချိန်100ဂရမ်ကနေပြီးတော့1ကီလိုဂရမ်ထိရှိတယ်လို့လည်းပြောပါတယ်။တချို့ရွှေတွေကိုအိန္ဒိယမြန်မာနယ်စပ်ကတင်သွင်းလာသလိုတချို့ရွှေတွေကိုတော့ဒူဘိုင်းကတစ်စစ်တရားမဝင်တင်သွင်းလာတယ်လို့လည်းဆိုပါတယ်။တချို့ရွှေချောင်းတွေမှာ Swiss တစ်စစ်ထုတ်လုပ်ထားကြောင်းသိရှိရပါတယ်။အဲ့ဒီရွှေတွေကိုပို့ဖို့စီစဉ်ထားတဲ့လမ်းကြောင်းတွေက Kolkata, Hyderabad နဲ့ Delhi မြို့ကလေးစိတ်တွေကတစ်စင်မြို့ရဲတွေကိုတင်သွင်းတာဖြစ်ပါတယ်။တယ်ဆောင်သူတွေကိုရူပီငွေ200ကနေ900အထိအခကျင်းငွေပေးရတယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အိန္ဒိယဘဏ်အခွန်ဘဏ္ဍာဆိုင်ရာထောက်လိုင်းရေးဌာနကတော့ဒီတယ်ဆောင်တဲ့ကုမ္ပဏီတွေကို parcel တုပ်တွေကိုလေးစိတ်ကအထုပ်ပိုးဝန်ဆောင်မှုပေးတဲ့ cargo terminal တွေမှာလက်ခံရရှိကြတယ်လို့လည်းဆိုပါတယ်။
မြန်မာနိုင်ငံကိုရောက်နေတဲ့ဗီယက်နမ်ဒုတိယဝန်ကြီးချုပ်လည်းဖြစ် Politburo Committee အဖွဲ့ဝင်လည်းဖြစ်တဲ့ Vonding Hue နဲ့အဖွဲ့ဟာဇွန်လ18ရက်နေ့ကနေပြည်တော်မှာဒုသမ္မတဦးမြင့်ဆွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒုဝန်ကြီးချုပ် Hue ဟာဇွန်လ16ရက်နေ့ကနေ18ရက်နေ့အထိမြန်မာနိုင်ငံကိုအလို့သဘောခီးစဉ်နဲ့လာရောက်တာဖြစ်ပါတယ်။နှစ်နိုင်ငံဆွေးနွေးပွဲမှာမြန်မာနဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကိစ္စရပ်တွေအပြင်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတိုးမြင့်ရေးစိုက်ပျိုးရေးဆက်သွယ်ရေးစောက်လုပ်ရေးပို့ဆောင်ရေးဗန်လုပ်ငန်းလုံခြုံရေးအပါအဝင်ကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးကိုဆွေးနွေးခဲ့ကြတာပါ2019ခုနှစ်တုန်းကဗီယက်နမ်ဆိုရှယ်လစ်သမ္မတနိုင်ငံကပါတီအထွေထွေတွင်းရမှုငွေရင်ဖျူချာမြန်မာနိုင်ငံကိုလာရောက်ခဲ့တယ်လို့ပြီးခဲ့တဲ့မေလတုန်းကလည်းသမ္မတဦးဝင်းမြင့်ဟာဗီယက်နမ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။အခုတွေ့ဆုံပွဲမှာလည်းဒ ူဝင်ကြီးချုပ်ဟျူးကဒူသမရဦးမြင့်ဆွေကိုဗီယက်နမ်နိုင်ငံကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်
ဒီသမရရှိချင်းပြင်းဒီတစ်ပတ်ထဲမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတော်ဧည့်သည်အနေနဲ့သွားမယ်လို့တရုတ်အစိုးရသတင်းမီဒီယာကမနေ့ကကြေညာပါတယ်။ဂျာတာပရေးနဲ့တောက်ကြနှစ်ရက်သွားမယ်ခီးစဉ်အတွင်းသမရရှိဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှာဖြစ်တယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကပြောပါတယ်။ကောင်ဆောင်နှစ်ယောက်တွေ့ဆုံတဲ့အခါနှစ်နိုင်ငံအပြန်အလှန်ကိစ္စတွေအပြင်ကိုရီးယားကျွန်းဆက်မှာဖြစ်နေတဲ့တင်းမာမှုတွေပြည်ရော့စေရေးကိစ္စကိုဆွေးနွေးကြမယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။ဒီခီးစဉ်ကတရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးကိုအရှိန်အသင့်ဖြစ်စေမယ်လို့လည်းဆိုပါတယ်။တရုတ်နဲ့မြောက်ကိုရီးယားတန်တမာဆက်ဆံရေးစတင်ခဲ့တာအနှစ်80ပြည့်အထိမ်းအမှတ်နဲ့တိုက်ဆိုင်ပြီးတရုတ်သမ္မတမြောက်ကိုရီးယားကိုတွားရောက်တာဖြစ်ပါတယ်။ကင်ဂျွန်အွန်းရဲ့ဖိတ်ကြားချက်နဲ့တရုတ်သမ္မတသွားမှာဖြစ်တယ်လို့တရုတ်သမ္မတတယောက်အနေနဲ့မြောက်ကိုရီးယားကို14နှစ်အတွင်းပထမဆုံးတွားရောက်မယ်ခီးစဉ်လည်းဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကတော့ပြီးခဲ့တဲ့နှစ်ထဲမှာတရုတ်နိုင်ငံကို၄ချိန်တွားရောက်ခဲ့ပါတယ်။တရုတ်နိုင်ငံကမြောက်ကိုရီးယားရဲ့တခုတည်းသောမဟာမိတ်အဓိကမဟာမိတ်နိုင်ငံဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဖြတ်သိမ်းနေပတ်သက်လို့အမေရိကန်နဲ့ဆွေးနွေးမှုတွေရပ်ဆိုင်းနေချိန်မှာတရုတ်သမ္မတမြောက်ကိုရီးယားကိုအခုလိုတွားရောက်လည်ပတ်တာလည်းဖြစ်ပါတယ်။ကင်ဂျွန်အွန်းအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဗီယက်နမ်နိုင်ငံမှာဒီနှစ်ဆန်းကဒုတိယအကြိမ်တွေ့ဆုံမှုအဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်နျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေရပ်ဆိုင်းနေတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံစီရွှန်းပြည်နယ်အနောက်မြောက်ပိုင်းဒေသမှာတနင်္လာနေ့ညနေပိုင်းကအားပြင်းငလျင်နှစ်ခုလှုပ်ခတ်ခဲ့တဲ့အတွက်နှစ်ဦးသေဆုံးသွားတယ်လို့တရုတ်အစိုးရသတင်းတွေမှာဖော်ပြပါတယ်။အခုချိန်ထိတော့ဒဏ်ရာရသူက16ဦးရှိနေပြီဖြစ်ပြီးပျို့ချနေတဲ့အဆောက်အဦတွေအောက်မှာပိတ်မိနေသူအများပြားကြန့်ရှိနေတယ်လို့လည်းပြောပါတယ်။ဒီငလျင်ဟာစီရွှန်းခရိုင်ကလူနေထူထပ်တဲ့ချန်နိုင်းမြို့နားမှာဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့တာဖြစ်ကြောင်းတရုတ်အာဏာပိုင်တွေကပြောပါတယ်။ပထမလှုပ်ခတ်တဲ့ငလျင်ဟာပြင်းအား9.6 ရှိပြီးအဲ့ဒီနေရာမှာပဲနောက်ထပ်လှုပ်ခဲ့တဲ့နောက်ဆက်တွဲငရင်ဟာလည်းပြင်းအား 9.2 ရှိနေတာဖြစ်ပါတယ် Direct from Washington The Voice
of America VOA အင်္ဂါနေ့မနက်ခင်းထိုက်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုဇက်တိုက်နားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးအီရန်ကတန့်စင်ယူရေနီယံတွေကိုသတ်မှတ်ကန့်သတ်ထားတဲ့ပမာဏထက်ပိုပြီးတော့ထုတ်တော့မယ့်အကြောင်းကိုပြောပြမှာပါရှင်။အီရန်နွတ်မြူစွမ်းအင်အေဂျင်စီရဲ့ပြောခွင့်ရကအီရန်ပေါ်ကန့်သတ်ထားတဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300ထက်ကျော်ပြီးတော့ထုတ်တော့မှာဖြစ်တဲ့အကြောင်းတင်းလာနေကအီရန်ရဲ့အာရက်နျူကလ িয়ার ဆက်ရုံမှပြုတ်လုတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါရတယ်။ဒီပမာဏဟာ2015ခုနှစ်ကအီရန်နဲ့နိုင်ငံကြီး6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်အရခွင့်ပြုထားတဲ့ပမာဏဖြစ်ပြီးလာမယ့်10ရက်အတွင်းဒီသတ်မှတ်ပမာဏကိုကျော်လွန်တော့မှာဖြစ်လို့ဒါဟာသဘောတူညီချက်ကိုအီရန်နိုင်ငံဘက်ကပထမဆုံးအကြိမ်ချိုးဖောက်တော့မယ့်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်း VOA သတင်းတောက် Edward Uranian ကသတင်းပေးပို့ထားပါတယ်။အပြည့်စုံကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်။အမောဟာဘက်တွင်ဘယ်ရင်ဘာရောခန်းရှာစတခဘာရေဆိုခန်ကိုဆိုစမနေ
။အခုကြားရတဲ့အတန်းကတော့အီရန်ရဲ့ Arak Nuclear ရေလေးဆက်ရုံကအီရန်အနုမြူဆွမ်းအင်အေဂျင်စီအကြီးအကဲရဲ့ကြေညာချက်ကိုအီရန်နိုင်ငံပိုင်ရုပ်မြင်သံကြားဌာနကတိုက်ရိုက်ထုတ်လွှင့်သွားတာပါ။အီရန်နဲ့ P5+1 လို့ခေါ်တဲ့ American, Britain, ပြင်သစ် Germany, တရုတ်နဲ့ Russia နိုင်ငံတွေနဲ့ချုပ်ဆိုထားတဲ့စာချုပ်မှာပါဝင်တဲ့အချက်တစ်ချက်ဖြစ်တဲ့တန့်စင်ယူရေနီယံပမာဏကီလိုဂရမ်300သာပိုင်ဆိုင်ရမယ်ဆိုတဲ့အချက်ကိုအီရန်နိုင်ငံအနေနဲ့ချိုးဖောက်တော့မယ်ဆိုတဲ့ကြေညာချက်ဖြစ်ပါတယ်။အီရန်အနေနဲ့အစ်စ်နိတ်တန့်စင်ယူရေနီယံထုတ်လွှတ်မှုလေးစားပုံမထုတ်လုပ်သွားမှာဖြစ်တဲ့အတွက်လာမယ့်ဇွန်လ29ရက်နေ့ရောက်ရင်စာချုပ်အရသူ့ကိုခွင့်ပြုထားတဲ့ပမာဏထက်ပိုထုတ်တော့မှာဖြစ်တယ်လို့တန့်စင်မှုနှုန်းမြင့်မားတဲ့ယူရေနီယံတွေကိုလည်းထုတ်လုပ်သွားမှာဖြစ်တယ်လို့အီရန်အနုမြေစွမ်းအင်အေဂျင်စီအကြီးအကဲဘာရော့စ်ကမယ်ဗန်ဒီကသတင်းထောက်တွေကိုအခုလိုပြောခဲ့ပါတယ
် Hafte Juan Chechometirement Mars Safesichilou
အီရန်အတွက်နျူကလ িয়ার လိုအပ်ချက်တွေပိုရှိလာလို့နျူကလ িয়ার ရေလေးထုတ်လုပ်မှုကိုလာမယ့်နှစ်လခွဲအတွင်းတန်ကျင်130အထိတိုးမြင့်ထုတ်လုပ်သွားမယ်လို့ပြောသွားတာပါ။ဒါပေမဲ့မကြသေးမီကအမေရိကန်ကချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုစာချုပ်အဖွဲ့ဝင်ပြင်သစ်ဂျာမနီနဲ့ဗြိတိန်နိုင်ငံတွေကမလိုက်နာဘူးဆိုရင်တော့အရေးပမာဏကိုပြန်သွားနိုင်လဲဆိုတဲ့အချက်ကိုလည်းသူကမငြင်းပယ်ခဲ့ပါဘူး။အမေရိကန်ကအီရန်အပေါ်အရေးယူပိတ်ဆို့မှုကို2018ခုနှစ်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တာပါ1989ခုနှစ်အီရန်ဒေါ်လာရေးနောက်ပိုင်းပထမဆုံးသမ္မတဖြစ်လာခဲ့သူအီရန်သမ္မတဟောင်းအဘူဟာဆန်ဘာနီဇဒါကအီရန်ရဲ့နိုင်ငံအုပ်ဆောင်အကြီးအကဲအယာတိုလာခါမေနီဟာအခြေအနေတစ်ခုကြားမှာကြားညက်နေတယ်ဆိုပြီး VOA ကိုအခုလိုပြောပါတယ
်အမေရိကန်သမ္မတထရန့်ရဲ့ဖိအားပေးမှုကိုတုံ့ပြန်ဖို့တခုခုလုပ်နေတယ်ဆိုတာကို အီရန်အနုမြူဆိုင်းအေဂျင်စီကအီရန်လူထုကိုပြသဖို့ကြိုးစားနေပါတယ်။ဒါပေမဲ့အီရန်အတွက်ရွေးချယ်စရာများများဆဆမရှိပါဘူး။2015ခုနှစ်သဘောတူညီချက်ကိုအီရန်ကတကယ်ပဲပယ်ဖျက်လိုက်နိုင်မလားဆိုတာကိုကျွန်တော်တန်တရားရှိမိပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလှုပ်လိုက်ရင်နိုင်ငံတကာစင်မြင့်မှာအီရန်ကိုပိုပြီးအထီးကျန်သွားစေနိုင်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနောက်ထပ်ပိတ်ဆို့မှုတွေလည်းလှုပ်လာနိုင်တယ်လေ။
လုံခဲ့တဲ့ရက်တွေတုန်းကကာဇစ်စတန်နိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲတစ်ခုမှာတော့အီရန်အနေနဲ့2015သဘောတူစာချုပ်ကိုဆက်လက်လေးစားလိုက်နာသွားမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကရုရှားသမ္မတဗလာဒီမီယာပူတင်ကိုကတိပေးခဲ့တယ်လို့လည်းအီရန်လေလာသုံးသပ်သူအလီနူရီဇဒါကဆိုပါတယ်။ဒီအချက်ကတော့ VOA ကတိကျအတိပြုနိုင်ခြင်းမရှိပါဘူး။အီရန်ရဲ့မဟာယန္တူအစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နတညာဟူကကွန်ပျူတာပမာဏထက်ကြော်ထုတ်ရင်အီရန်ကိုနိုင်ငံတကာကပိတ်ဆို့မှုတွေထပ်လုပ်တင်တယ်လို့လည်းတိုက်တွန်းလိုက်ပါတယ်။2015ခုနှစ်သဘောတူစာချုပ်အရခွင့်ပြုထားတဲ့တန့်စင်ယူရိုနီယံပမာဏထက်ပိုထုတ်လုပ်မယ်ဆိုတဲ့အီရန်ရဲ့ညင်ညာချက်ဟာအိုမန်ပင်လယ်ကွေ့တဲ့ရေနံစင်တမောနစင်တိုက်ခတ်ခံရအပြီးတင်းမာမှုတွေမြင့်တက်နေတဲ့အချိန်မှာထွက်ပေါ်လာတာပါ။အီရန်ပါလီမန်ဥက္ကဋ္ဌအလီလာရီယာနီအပါအဝင်အီရန်အရာရှိတွေကတော့ဒီတိုက်ခိုက်မှုအတွက်အီရန်မှာတာဝန်မရှိဘူးဆိုပြီးညင်းဆိုထားပေမဲ့ဝါရှင်တန်ကဒီတိုက်ခိုက်မှုနောက်ွယ်မှာအီရန်ရှိတယ်လို့အတီအလင်းဆက်ဆွဲထားသလိုအီရန်တော်လှန်ရေးအစောင့်တပ်ဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်သတ်မှတ်ကြေညာထားကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြသွားခဲ့တာပါရှင်။အခုတော့မြမပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နှာစင်ကြရတော့မှာပါ။ကုလသမဂ္ဂရဲ့ရန်ဒီယာစနစ်အားနည်းမှုကြောင့်ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွတ်ဆွဲခံထားရတဲ့မြန်မာနိုင်ငံမှာနိုင်ငံတကာအဖွဲ့အစည်းကြီးအနေနဲ့ဆောင်ရွက်ရမယ့်တာဝန်တွေပြက်ကွက်ခဲ့တယ်လို့ဒီရက်ပိုင်းအတွင်းထွက်လာတဲ့ကုလသမဂ္ဂရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာကဝေဖန်ထောက်ပြလိုက်ပါတယ်။ဒီအစီရင်ခံစာကိုကုလသမဂ္ဂအတွင်းရေးမှူးချုပ်လက်ခံရရှိထားပြီးဖြစ်ကြောင်းနဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမဖြစ်မနေအကောင့်ထဲပေါ်ဖို့ရှိတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲပြောခွင့်ရကမနေ့ကပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲမှုတွေမတိုင်ခင်အကြမ်းဖက်မှုအရှိန်တိုးလာနေတဲ့အကြောင်းတတိပေးတဲ့အခြေအနေတွေရှိနေတာကိုကုလသမဂ္ဂကလစ်လျူပြုခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းစုံစမ်းစစ်ဆေးဖို့ဂွါတီမာလာနိုင်ငံသားကြီးဝင်ကြီးဟောင်းလက်ဖြင့်ကုလသမဂ္ဂဆိုင်ရာဂွါတီမာလာတန်အမတ်ကြီးဟောင်းလက်ဖြစ်တဲ့ God Rosenthal ကိုအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီနေ့အစောပိုင်းကတာဝန်ပေးအပ်ခဲ့တာပါအခုတော့မစ္စတာရိုဆန်သဲလ်ရဲ့အစီရင်ခံစာကိုအတွေ့အမှုချုပ်အနေနဲ့လက်ခံရရှိခဲ့ပြီဖြစ်ကြောင်းဂျွန်လ18ရက်နေ့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအတည်ပြုပြောကြားခဲ့ပါတယ်
The Secretary General had, as you know, requested Mr. Rosenthal to produce this review, and that was following.
Mr. Rosenthal အနေနဲ့သုံးသက်ချက်အစီရင်ခံစာရေးသားတင်သွင်းဖို့အတူရမှုချုပ်တာဝန်ပေးခဲ့တာဖြစ်ပါတယ်။ဒါကလည်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့အထွေထွေညီလာခံတွေကအတည်ပြုခဲ့တဲ့မြန်မာအရေးဆုံးဖြတ်ချက်တွေမှာပါတဲ့အချက်ကိုအတူရမှုချုပ်ကလိုက်နာအကောင့်ထဲပေါ်တဲ့အနေနဲ့ဖြစ်ပါတယ်။ဒီသုံးသက်ချက်ဟာကုလသမဂ္ဂအေဂျင်စီတစ်ခုချင်းစီရဲ့လှုပ်ဆောင်ချက်တွေကိုတည်တံ့တိုက်ရိုက်ဖော်ပြထားတာမဟုတ်ပါဘူး။လက်တွေ့ဖြစ်နေတဲ့အခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းအနေနဲ့ဘယ်လိုဆောင်ရွက်ခဲ့သလဲဆိုတာသုံးသက်တင်ပြထားတယ်လို့အနာဂတ်အတွက်ဘယ်လိုသင်ခန်းစာယူရမယ်ဆိုတာတွေပါ
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့ကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌစီကတဆင့်ဒီအစီရင်ခံစာကိုအဖွဲ့ဝင်နိုင်ငံတွေကိုဖြန့်ဝေဖို့ပေးပို့ထားပြီးဖြစ်တယ်လို့လည်းစတီဖန်ဒူဂျရစ်ကပြောပါရယ်။ဒါအပြင်အများပြည်သူအတွက်ကုလသမဂ္ဂရဲ့အင်တာနက်ဝက်ဘ်ဆိုက်မှာအစီရင်ခံစာအပြည့်အစုံကိုမကြခင်ရက်ပိုင်းအတွင်းထုတ်ပြန်မှာဖြစ်တယ်လို့ဆိုပါရယ်။ The Guardian သတင်းစာကကြိုတင်ရရှိထားတဲ့အဲ့ဒီအစီရင်ခံစာမှာတော့မြန်မာနိုင်ငံအတွင်းကုလသမဂ္ဂရဲ့ဆောင်ရွက်မှုစိတ်ပိုင်းတွေဟာလွန်ခဲ့တဲ့10နှစ်ကျော်ကတည်းကထင်ထင်ရှားရှားကိုယိုယွင်းပျက်စီးခဲ့ပြီးဒါဟာကုလသမဂ္ဂရန်ဒီယာစနစ်တစ်ခုလုံးရဲ့မအောင်မြင်မှုပဲဖြစ်တယ်လို့အစီရင်ခံစာကသုံးသပ်ထားတယ်လို့ဆိုပါရယ်။ဒါအပြင်ကုလသမဂ္ဂအေဂျင်စီတွေအချင်းချင်းကြားအပြိုင်မှုတွေမြန်မာအစိုးရနဲ့ကုလသမဂ္ဂဆက်ဆံရေးမှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိတာတွေပဋိပက္ခတွေဖြစ်နေတဲ့နေရာတွေကနေလာတဲ့အချက်လက်တွေမပြည့်စုံမှုနဲ့ရောထွေးမှုတွေရှိနေတာစတာတွေကိုအစီရင်ခံစာကဖော်ပြထားပါတယ်။အတွေ့အမှုချုပ်အနေနဲ့အစီရင်ခံစာကအကြံပြုချက်အားလုံးကိုလက်ခံခဲ့ပြီး ဒီအကြံပြုချက်တွေအတိုင်းလိုက်နာအကောင့်ထဲဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့စတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောပါတယ
် The review is valuable for the resident coordinator and the UN country team in Myanmar but also
ရှင်ကန်ဇာဘာတုံးတက်ချက်ဟာမြန်မာနိုင်ငံကကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့ကုလသမဂ္ဂဝန်ထမ်းအဖွဲ့တွေအတွက်တံပိုးရှိတယ်လို့မြန်မာနိုင်ငံလိုမျိုးအလားတူစိန်ခေါ်မှုအခက်အခဲတွေရှိနေတဲ့နိုင်ငံတွေမှာလှုပ်ဆောင်နေတဲ့ကုလသမဂ္ဂတာဝန်ရှိသူတွေအတွက်လည်းအသုံးဝင်ပါတယ်အစီရင်ခံစာပါအကဲဖြတ်ချက်တွေဟာသူ့ရဲ့ကိုယ်ပိုင်ကြိုးပမ်းဆောင်ရွက်ချက်တွေနဲ့ကိုက်ညီနေတယ်လို့လည်းအတွေ့အမှုချုပ်ကအတိအမှတ်ပြုပါတယ်သူ့ရဲ့ကြိုးပမ်းချက်တွေကတော့ကုလသမဂ္ဂဝန်ထမ်းမျိုးဆက်တွေကိုနိုင်ငံအလိုက်တာဝန်ပေးပြီးဌာနချုပ်အဆင့်မှာဖွဲ့စည်းတည်ဆောက်ပုံကိုပုံမပြင်ဆင်ခြင်းအဖြစ်အဲ့ဒီနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂရဲ့တာဝန်ခံမှုတာဝန်ယူမှုနဲ့အတူစွမ်းဆောင်မှုတွေတိုးတက်လာဖို့နဲ့ကာကွယ်တားဆီးရေးကိုပုံမအလေးထားဖို့ဖြစ်ပါတယ်
ဒါ့အပြင်ကုလသမဂ္ဂလှုပ်ထုံးလုပ်နည်းအရဒီအစဉ်ခန်းစာကိုကုလသမဂ္ဂအကြီးတန်းခေါင်းဆောင်တွေကိုအတွေ့အမှုချုပ်ကမျှဝေခဲ့ပြီးဖြစ်တယ်လို့စတီဖင်ဒူဂျရစ်ကပြောပါရယ်ဒီအစဉ်ခန်းစာဟာကုလသမဂ္ဂနီးစနစ်ခုလုံးချုံရင်းအားနည်းချက်တွေကိုထင်ဟပ်စေတယ်ဆိုတာဟုတ်ပါသလားဆိုတဲ့သတင်းတောက်တဦးရဲ့မေးခွန်းကိုတော့
As you say the report paints a number of systemic issues with the way the UN system
ပြောပြောခဲ့တယ်လို့ပဲဒီအစီရင်ခံစာဟာကုလသမဂ္ဂရဲ့လှုပ်ထုံးလုပ်နည်းစနစ်အတိုင်းဆောင်ရွက်ရမှာရှိနေတဲ့ပြဿနာအများအပြားကိုထင်ဟပ်စေတာဖြစ်ပါတယ်။ပုံမလင်းလင်းနဲ့ဖြောင့်မတ်မှန်ကန်ပြီးအလွန်အသုံးဝင်တဲ့အစီရင်ခံစာကိုတင်သွင်းနိုင်တဲ့အတွက် Mr. Rosenthal ကိုအတွေ့အမှုချုပ်အနေနဲ့အလွန်ပဲကျေနပ်အားရမိပါတယ်။စောစောကပြောခဲ့တယ်လို့ပဲဒီအစီရင်ခံစာပါသုံးသပ်ချက်နဲ့အကြံပြုချက်တွေကိုအတွေ့အမှုချုပ်ကအပြည့်အဝလက်ခံပြီးတိတိကျကျအကောင့်တဲ့ပေါ်ဖို့အတွက်ကုလသမဂ္ဂအကြီးတန်းခေါင်းဆောင်တွေနဲ့အနီးကပ်လှုပ်ဆောင်သွားဖို့ရှိပါတယ်
။ Mr. Rosenthal ရဲ့အစီရင်ခံစာမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ဖြစ်တာဝန်ယူခဲ့ကြသူတွေရဲ့လှုပ်ဆောင်ချက်တွေတဲ့အားနည်းချက်အားသာချက်တွေကိုလည်းသုံးသပ်ထားတယ်လို့ကုလသမဂ္ဂရန်ဒီယာစနစ်ချုပ်ရင်းမှုတွေကိုလည်းထောက်ပြထားပါရဲ့ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုတော့ရခိုင်ပြည်နယ်အတွင်းကစီရေးပရိဖက်ခါတွေဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ရခိုင်ပြည်နယ်တွင်စီရေးပရိပခတွေမှာအရက်သားထိခိုက်သေဆုံးမှုတွေရှိနေသလိုလက်နက်ကင်အဖွဲ့အစည်းတွေနဲ့ဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေအတွက်လည်းတိုးလာနေပါဗျ။AA ရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေအတွက်80ကျော်သွားပြီလို့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်စုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာပါရှင်
။စီရေးပရိပခတင်းမာနေစေရခိုင်ပြည်နယ်မှာAA ရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးမှုတွေဆက်တိုက်ပြုလုပ်နေတာပါ။ဘူဒီတောင်မြို့နယ်ဒုံတိန်စစ်ဆောင်စခန်းနေရွာသား6ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးထားတယ်လို့စစ်ဆောင်စခန်းတွေကိုအကူအညီပေးဆောင်နေတဲ့ရခိုင်တိုင်းဒါမြို့နယ်များစီယုံသွေးမှုကိုစစောထွန်းကပြောပါရယ်
။သူတို့ရောကအဲ့ဒီဒုံတိန်နဲ့ဆိုလို့ရှိရင်ခုနမိုင်ရောက်ဝင်မှာပေါ့။သူတို့ကဒီရောကိုပြင်တော့ပြင်လာအဲ့လိုမျိုးတော့ရှိရှိတာပေါ့နော်။သူတို့ကရောကိုတော့ပြင်တော့ကြပြီးတော့မှကျောင်းမရှိတဲ့သူတွေကိုတားကြတပ်တော့ပြီးတော့ဖမ်းလာကြည့်တယ်။အဲ့လိုတော့နေချိန်မှာလက်မှန်နေပြီးတော့ပြင်းနေပြီးတော့ကျတဲ့ဖမ်းတော့လို့ပြောတယ်။သူကဘူးတော်မျိုးဘူးခေါ်တဲ့သူတွေစားပါတယ်။အရင်ကတော့မရောက်သေးဘူးကြောင်းကဲ
။လက်ရှိသူတို့တွေကိုပယ်မှာထိန်းထိန်းတမ်းမှမသိရှိသေးဘူးလို့ကိုစစောသွန်းကပြောပါတယ်။အဖမ်းခံရသူ6ဦးမှာဒုံတိန်ကယ်ဆယ်ရေးစခန်းမှာရောက်ရှိနေတဲ့တရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာကဖြစ်ပြီးခမီးလူမျိုးတွေဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအတည်ပြုပြောပါတယ်။စွန်လ23ရက်နေ့တုန်းကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်စိပင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးရွာသား25ဦးကိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးသွားတဲ့သူတွေထဲက10ဦးဟာကြောက်စိပင်ရွာကရွာသားတွေဖြစ်တယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်။
အဲ့ဒီရွာမှာမင်္ဂလာဘွေးရှိတယ်။အဲမင်္ဂလာအခက်နဲ့မလုပ်ခင်မှာအကျိုးမိတ်ဆွေဝေးဆိုတာရှိတယ်။အမင်းနာဝင်ကြကကျွန်တော်တို့ခမီးလူမျိုးတွေပေါ့သူကစူးပြီးတော့ကြွားကြတဲ့အခါအစ်စင်ရင်းနဲ့တိုးပြီးတော့သူတို့ကိုမတင်ခါဘူးဆိုပြီးတော့ဖမ်းသွားတာပဲဖြစ်ပါလို့ကြ
။အဖမ်းခံရတဲ့သူတွေထဲမှာမြောက်ဦးမြို့နယ်စီတီတောင်စစ်ဆောင်စခန်းကစင်ဦးရွာသား9ဦးပါတယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမောင်ကပြောပါတယ
်။လူ၆ယောက်မိမတယောက်ဆိုတော့မိမကလဲလာပါပြီ။ယောက်ျားတွေကတော့ကျတော့ရှုပ်ခွင့်မှာ။ဘယ်သူနဲ့မှဆက်ဆက်မှုမရှိပါသူတို့ကသူတို့ကနေရတဲ့ရောမှာကိုယ့်ရဲ့ဒီပါတယ်ကြံခဲ့ပါလေအဲ့ဒါလက်ကြည့်တာပါလက်ကြည့်လို့အပြန်မှာဖမ်းတာပါ
ဖမ်းခံရသူ25ဦးထဲမှာကြောက်စီပြင်းကြီးရွာကဆိုင်အတွက်ကုန်ပစ္စည်းတွေဝယ်ယူပြီးပြန်လာကြတဲ့ဈေးတွေတွေလည်းပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်အဖမ်းစီခံတဲ့သူတွေဟာမြောက်ဦးမြို့နယ်ရအောင်ပြင်ကြောက်စီပြင်းကြာကန်စင်ဦးရွာနဲ့ကြောက်တော်မြို့နယ်ရှောက်ချောင်းကာပုရွာကသူစုစုပေါင်း25ဦးဖြစ်ပြီးရခိုင်မျိုးနွယ်စုမျိုးလူမျိုးတွေဖြစ်ကြပါတယ် ဒီလိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးထားတဲ့သူတွေကိုစစ်ဆေးနေဆဲလို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှုဘုံမှုချုပ်စွန်မင်းထုံးက VOA ကိုပြောပါတယ
်ကျွန်တော်တို့စစ်ဆေးနေတာရှိပါတယ်ခင်ဗျာကျွန်တော်တို့စစ်ဆေးတဲ့ဟာတွေတော့ကုလို့ဆိုတော့မရပါဘူးအဲ့ဒီကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ထုတ်ပြန်ပြီးပါမယ
်လက်ရှိရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေစေဖြစ်ပါတယ်မနေ့ကလည်းမင်းပြမြို့နယ်ဒိုင်းတာချေးရွာနေမှာတပတ်တပွဲတို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စွန်မင်းတို့ကပြောပါတယ်မြန်မာစစ်တပ်နဲ့ AA ဖွဲ့တို့စစ်ရေးပဋိပက္ခအတွင်းချေးရွာသားတွေလည်း AA နဲ့ဆက်နွယ်နေတယ်ဆိုပြီးဖမ်းဆီးခံရမှုတွေများပြားနေပါတယ်ရခိုင်လူမှုဖွဲ့စည်းတွေကလည်းကောက်ယူထားတဲ့စည်ရင်းရမတင်ကမှုနဲ့ဖမ်းဆီးခံရမှုအရေအတွက်80ဆက်မနဲ့ရှိနေတယ်လို့အနောက်တကားဒေသအကူအညီစောက်ချောက်ရေးဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပါတယ
်ဘုလက်ရှိကျွန်တော်တို့ကြောက်တော့ကျင်းစခန်းမှာရှိတာက20ကျော်ရှိတယ်နောက်ပြီးတော့ဒီစစ်တွေနဲ့မြောက်ဦးမှာရှိတာက20ကျော်ခဏစီလောက်တော့ရှိနေတယ်နော်ဒီမှာစစ်စစ်ခံနေရတာတော့အဲ့လိုလောက်တော့ရှိပါတယ
်သူတို့တွေကိုအကြံဖက်မှုဥပဒေပုံမှန်50ဆမြင်ဆွဲနဲ့တော်လကောက်မတရားတင်ဆွတ်သွယ်မှုဥပဒေ18တင်းနဲ့တော်လကောက်အမှုဖွဲ့အရေးယူခံထားရပါတယ်ခင်ဗျာ
နိုင်ကွန်းအိမ်ပြောပြသွားတာပါရှင်အခုတော့ထိုင်းနိုင်ငံအတွင်းတရားမဝင်သွားတဲ့မြန်မာတွေအဖမ်းခံရတဲ့အခြေအနေကိုလည်းသိကြရမှာပါထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်ဆုံခလာခရိုင်ထဲမှာလူကုန်ကူးသူတွေနဲ့ရောက်လာတဲ့မြန်မာနိုင်ငံသား16ယောက်ကိုထိုင်းရဲတပ်ဖွဲ့ဝင်တွေကစနေနေ့မှာဖမ်းဆီးခဲ့ပါတယ်။အခုလိုထိုင်းနိုင်ငံနဲ့တရားမဝင်ရောက်လာသူတွေကိုထိုင်းအာဏာပိုင်တွေကထိုင်းစစ်တပ်နဲ့တူရှာဖွေဖမ်းဆီးတာတွေတိုးလာတဲ့အေဘီလာကစလို့နှစ်လအတွင်းမှာမြန်မာရွှေ့ပြောင်းအလို့သမား900ဝန်းကျင်အဖမ်းခံခဲ့ရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ဟိုင်ရိုင်မြို့နယ်ထဲမှာမလေးရှားနိုင်ငံကိုလူကုန်ကူးနေတဲ့ခိုင်းတွေကိုဇက်တိုက်ဖမ်းဆီးနေတာကြောင့်ဒီရက်ပိုင်းမှာပဲမြန်မာ16ယောက်ဖမ်းဆီးခံခဲ့ရကြောင်းဟိုက်ရိုင်မြို့နယ်တဲကရွှေပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကအခုလိုပြောပြပါတယ်
။ဒီဟာဖမ်းမိတာကလူကုန်ဆစ်ရှောက်ပေါ့နော်။ဒီကျွန်တော်တို့ဒီဟိုက်ရိုင်မှာခွန်လန်လို့ခေါ်တဲ့နေရာပေါ့ဒီဟိုက်ရိုင်မြို့ထဲမှာပဲ။အဲ့မှာဖမ်းမိတဲ့အခါသူတို့ကပတ်စံနဲ့လာရွေးပို့ပွဲစားတွေကိုပြောတာကဟိုရေးကနေပြီးတော့လိန်ပြီးတော့ခေါ်တာပေါ့။အဲ့မှာတွားပြီးတော့ပတ်စံနဲ့ရွေးတဲ့အချိန်မှာရေးကဖမ်းဖို့လို့တော့ကတ္တမကဖြစ်ဖြစ်သွားတယ်အဲ့လိုလေမိနေတယ်ဗျအကိုကခဏခဏမိနေကြတယ
်မလေးရှားနယ်စပ်မှာရှိတဲ့တစ်ဆက်ယုံနေရာဘာလက်အိတ်တွေထုတ်တဲ့ဆက်ယုံနေပဇွန်ယုံနေမှာအဖမ်းအစည်းတွေစစ်ဆေးမှုတွေလုပ်နေပါတယ်မလေးရှားကိုတရားမဝင်ခိုးဝင်တဲ့သူတွေကိုရှာဖွေရင်းနဲ့ဆက်ယုံတွေကိုဝင်ရောက်စစ်ဆေးတဲ့အခါမှာထိုင်းမှာတားမြစ်ထားတဲ့မူရစ်စည်းဝါးတွေပါတဲ့ဘိန်းစာရွက်တွေကိုကြိုတောက်နေတဲ့အလုသမား6ဦးကိုလည်းဖမ်းမိတာကြောင့်သူတို့ကိုလည်းထိုင်းထဲကို3နှစ်ဝင်ခွင့်ပိတ်ပင်သွားမယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့တယ်လို့ဆိုပါတယ်
။အဲစစ်ရုံထဲကိုလာဝကတွေဝန်နေအဲ့လိုဝန်တဲ့အခါကျွန်တော်ဒီမလေးရှားကိုသွားတဲ့ခရီးသည်တွေကိုလိုက်ရှာတဲ့အခါစစ်ရုံထဲမှာကျွန်တော်ဒီဘိန်းစာရွက်အရေးတောက်တဲ့အလုသမားတွေကိုဖမ်းမိတယ်။ဟိုလေးလေး6ယောက်အဲလိုမိတာတွေရှိတယ်။ဟိုခရီးသည်တွေကိုလိုက်ရှာရင်းနဲ့ကျွန်တော်မူရစီကတုံးဆွေးတဲ့မြန်မာအလုသမားတွေကိုဖမ်းမိတယ်။ထိုင်းလူမျိုးဆိုလို့ရှိရင်တံငွေ1500 2000ဆိုလို့ရှိရင်လွတ်တယ်။ကျွန်တော်မြန်မာအလုသမားတွေကြတော့တံငွေ1500 2000ကိုစောင့်ပြီးတဲ့အပြင်သူကနေဆက်ကိုပြန်ပို့တယ်လေ။နေဆက်ကိုပြန်ပို့ပြီးတော့ဒီကျွန်တော်ဒီဗီဇာကိုနှစ်နှစ်ကသုံးနှစ်အထိသူတို့ကပိုက်လိုက်တယ
်။အခုဆိုရင်မလေးရှားနေဆက်ကိုခိုးဝင်ဖို့ကြိုးစားကြရမှာ AB လကစပြီး2လကျော်အတွင်းမြန်မာရွှေပြောင်းလို့သမား900ကျော်ဖမ်းဆီးခံနိုင်ရကြောင်းသူတို့ကိုတော့စစ်တပ်ထဲမှာထားပြီးစစ်ဆေးနေတာမျိုးတွေရဲစခန်းထဲမှာပဲဖမ်းဆီးထားပြီးပွဲစားတွေကိုစစ်ဆေးနေတာမျိုးတွေကိုလုပ်နေတယ်လို့ဆိုပါရယ်အရင်တုန်းကတော့မြန်မာတွေဖမ်းမိတယ်ဆိုရင်ငွေကြေးနဲ့လိုက်လံရွေးထုတ်တာမျိုးတွေလုပ်လို့ရပေမဲ့အခုနောက်ပိုင်းမှာတော့ငွေကြေးနဲ့လိုက်ထုတ်လို့မရတော့ပဲလူဝင်မှုကြီးကြပ်ရေးအဖွဲ့တွေနဲ့အတူထိုင်းစစ်တပ်ပါပါလာပြီးဖမ်းဆီးတာကြောင့်လူပွဲစားအတော်များများလည်းဖမ်းမိခဲ့တယ်လို့မလေးရှားကိုတရားမဝင်ခိုးဝင်ကြတဲ့မြန်မာတွေလည်းဖမ်းမိကြတယ်လို့ဆိုပါရယ်ပြီးခဲ့တဲ့ရက်ကတော့ထိုင်းရေပိုင်နယ်ထဲမှာဖမ်းမိတဲ့ရိုဟင်ဂျာ40ကျော်ကိုလည်းဖမ်းထားဆဲဖြစ်ပြီးစစ်ဆေးမှုတွေဇက်တိုက်လုပ်နေတယ်လို့လည်းပြောပြသွားခဲ့ပါတယ်ရှင
်။မအေးအေးမှပြောပြသွားတာပါရှင်။ကျမတို့ VOA ကိုစာရက်ကနေဝေဖန်အကြံပေးခြင်းနဲ့တည်သင့်တွေတောင်းယူလို့ရဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။ပြည်ရေးအမေရိကန်တန်ကနေပြီးတော့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24/50/51လိုင်းလက်မီတာ190 kHz 1505ရုကနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့ဖြစ်စေ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေဖြစ်စေအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အသုံးအင်္ဂလိပ်သင်ခန်းစာနဲ့စီးပွားရေးကဏ္ဍမှာနားဆင်ကြရမှာကတော့
အားအနေပြီးစီးပွားရေးလုပ်ငန်းအတွက်ပဲချင်းချင်းဘယ်လိုပဲချင်းချင်းအသုံးချက်လုံးတော့ကျွန်တော်တို့ကပေးရတယ်ငွေကြေးမှုတွေပဲနဲ့ထားရတော့3ချက်5ချက်တော့ဖြစ်သွားကြတာတော့များပါတယ်ခင်ဗျအဲ့တော့ဘန်ဒိုးတော့ကတော့ကျွန်တော်တို့ဒီမှာဒီမှာတော့
မြန်မာ HM ရဲ့အရေးဝယ်တွေနဲ့ပတ်သက်လို့မြန်မာ Developer Association ရဲ့အတွင်းရေးမှုနဲ့ဆက်သွယ်မေးမြန်းထားတာကိုစီးပွားရေးကဏ္ဍမှာနားဆင်နိုင်ပါတယ်နောက်ပိုင်းမှာသုတဆုံးလေးအမေရိကန်တခွင်စီစဉ်ကိုလည်းနားဆင်ရမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြည့်ကိုရဲမင်းထွန်းနဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
အာဆီယံအစည်းအဝေးမှာလက်လျှူထားလို့မရတဲ့ဆွေးနွေးစရာကိစ္စဆိုတဲ့ထိုင်းနိုင်ငံထုတ် The Nation သတင်းစာပါဆောင်းပါးတစ်ပုဒ်ကိုပြောပြပါဦးမယ်။အရှေ့တောင်အာရှနိုင်ငံခေါင်းဆောင်တွေရဲ့အစည်းအဝေးကိုလာမယ့်သတင်းပတ်အကုန်ရက်မှာဘန်ကောက်မြို့မှာကျင်းပဖို့ရှိပြီး Indo-Pacific Behavior နဲ့ဒေတာတွင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအပြင်မြန်မာနိုင်ငံကရိုဟင်ဂျာအရေးကိုလည်းဆွေးနွေးပွဲရှိကောင်းရှိလိမ့်မယ်လို့ထိုင်းအစိုးရအရာရှိတွေကပြောကြားတဲ့အစအချီထားပါတယ်။စီပွားရေးပူးပေါင်းဆောင်ရွက်မှုရေရှည်ခိုင်မြဲရေးတိုးပြင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့စနေတနေ့တွေမှာကျင်းပမယ့်အစည်းအဝေးမှာပင်လယ်ရေပြင်ထဲကအမိုက်ထရိုက်တွေနဲ့ပတ်သက်လို့စီမံခန့်ခွဲရေးအကြောင်းနဲ့ Indo-Pacific ဒေသအတွင်းအလားအလာတွေအပါအဝင်မူဝါဒရေးရာတွေကိုဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။အာဆီယံစီဝေးအတွက်ရဲတပ်ဖွဲ့ဝင်1000လောက်ကိုမြို့တော်ဘန်ကောက်မှာလုံခြုံရေးချထားမှာဖြစ်ကြောင်းဒုတိယရဲချုပ်စရီဗာရာရာစင်ဘရာဟာမာနာကူးကပြောပါတယ်။ဒါပေမဲ့ဒီအထက်မှာထောက်လိုင်းရွေးတွေပါမပါဆိုတာကိုပြောဖို့တော့သူကညှင်းဆန်သွားပါတယ်။ဒီစည်းဝေးအတွင်းမြန်မာနိုင်ငံမှာအကြက်တဲနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အရေးကလည်းဆွေးနွေးကြမယ့်အကြောင်းအရာတွေတည်းပါမလားဆိုတာကိုတော့သူကမပြောနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအာဆီယံရေးရာအမှုဆောင်ချုပ်ဆူနီယာချင်တာဝမ်ဆေးကပြောပါတယ်။သူပြောနိုင်တာကတော့အထူးသဖြင့်ထိုင်းကအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူကျင်းပတဲ့အာဆီယံစည်းဝေးမှာရခိုင်ပြည်နယ်အတွင်းကအခြေအနေဟာအရေးကြီးပြီးအလေးနဲ့ထားကြောင်းသူကသတင်းထောက်တွေကိုပြောပါဗျာ။ဇန်နဝါရီလတုန်းကချင်းမိုင်မှာတွေ့ဆုံပွဲအတွင်းမြန်မာနိုင်ငံကိုလူသားချင်းစာနာမှုအထောက်အပံ့တွေပေးရေးအာဆီယံအဖွဲ့ရဲ့ကဏ္ဍနဲ့ပတ်သက်လို့ပထမဆုံးအကြိမ်ဖြစ်သဘောတူညီချက်ရခဲ့ပြီးသားပါ။ရိုဟင်ဂျာတွေနေရပ်ပြန်ရေးနဲ့ရခိုင်ဒေသအတွင်းမှာရေရှည်ကမ်းမဲ့တိုးတက်ဖွံ့ဖြိုးမှုတွေပိုပြီးကောင်းမွန်တိုးတက်လာစေသင့်ကြောင်းလည်းသူကပြောပါဗျာ။မြန်မာလဲအဖွဲ့ဝင်ဖြစ်ပါဝင်တဲ့အာဆီယံအဖွဲ့ဟာမြန်မာပြည်ထဲကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးအစီအစဉ်တွေကိုတိုင်ပင်ဆောင်ရွက်ခဲ့ပါတယ်။အာဆီယံတည်ရွေးမှုချုပ်လင်ဂျုတ်ခွိုင်းကအာဆီယံတည်ရွေးမှုချုပ်လင်ဂျုတ်ခွိုင်းခေါင်းဆောင်တဲ့အဖွဲ့တစ်ဖွဲ့ဟာမနစ်နောက်ပိုင်းတုန်းကရခိုင်ဒေသကိုတွားရောက်ခဲ့ပြီးအာဆီယံဝန်ကြီးတွေအကြားမှာအစည်းအကမ်းတစ်ဆောင်ကိုထုတ်ပြန်ပေးခဲ့ကြောင်းနဲ့နောက်ထပ်ဆောင်ရွက်စရာတွေလည်းရှိကြောင်းအာဆီယံသတင်းရင်းမြစ်တစ်ခုကပြောပါတယ်။ဒီနေ့အတွင်းရင်းမှန်းချက်တွေကိုဆုံးခန်းတိုင်အောင်အကောင့်ထဲပေါ်ဖို့အဖွဲ့ဝင်နိုင်ငံတွေကဆုံးဖြတ်ထားပြီးသားဖြစ်တာကြောင့်ကျမတို့အနေနဲ့မျှော်လင့်ချက်တွေအပြည့်အဝရှိနေစေဖြစ်ပါတယ်။အနည်းဆုံးလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အစည်းအဝေးအတွင်းမှာတည်တည်တတ်တအောင်မြင်အောင်ဆောင်ရွက်နိုင်ပါလိမ့်မယ်လို့စီးပွားရေးဝန်ကြီးဌာနလက်အောက်ကကုန်သွယ်ရေးဆိုင်ရာညှိနှိုင်းရေးဌာနအမှုဆောင်ချုပ်အိုရမန်စပ်တာဝီတမ်ကပြောသွားကြောင်း The Nation သတင်းစာမှာရေးသားထားပါတယ်ခင်ဗျာ။
GDN online သတင်းစာမှာဆောင်းပါရှင် Gordon Boyle ရေးသားထားတဲ့နိုင်ငံကိုဘလို့ဖြက်စီးလဲဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်။ဆောင်းပါရှင်ကသူကမြန်မာပြည်အကြောင်းစာအုပ်တအုပ်ဖတ်နေပါတယ်လို့အစချီထားပါတယ်။မြန်မာပြည်ဟာကုလသမဂ္ဂပညာရေးအညွန့်ခိမ့်မှာတဖြည်းဖြည်းပိုးပြီးတော့ရော့ကျလာခဲ့တာဟာမကြသေးခင်ကထွက်လာတဲ့အစီရင်ခံစာမှာဆိုရင်တိုးတက်ဖွံ့ဖြိုးမှုဆုပ်ယုပ်ကျဆင်းလာတဲ့အဆင့်ဟာ168ကိုရောက်သွားပြီလို့ဖော်ပြထားပါတယ်။
1921ကနေ1932ခုနှစ်တို့အတွင်းဗြိတိရှ်တွေအုပ်ချုပ်စဉ်တုန်းကအမျိုးသမီးတွေပညာတတ်တဲ့နှုန်းမြင့်မားလာခဲ့ပြီးအလုပ်လုပ်တဲ့နှုန်းဟာလည်း33ရာခိုင်နှုန်းအထိရှိခဲ့တယ်။လူမှုအုပ်ချုပ်ရေးတရားဥပဒေစေပညာပညာရေးနဲ့စာနယ်ဇင်းနယ်ပယ်တွေမှာပါအမျိုးသမီးတွေပါဝင်ခဲ့ကြတယ်လို့ရေးသားထားပါတယ်။1948ခုလွတ်လပ်ရေးရပြီးတဲ့နောက်မှာအစိုးရဟာပညာတတ်ဥယျာဉ်တိုးပွားလာဖို့ဆောင်ရွက်ခဲ့ပြီးအာရှမှာမြန်မာဟာပထမဆုံးအာရှကြားဖြစ်လာလိမ့်မယ်လို့လည်းယူဆခြင်းခံခဲ့ကြရပါတယ်။ဒါပေမဲ့1962ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်ဒါတွေအလုံးအဆုံးသတ်အစပြောက်သွားပါတော့တယ်။1988ခုနှစ်ကျောင်းသားရေးခင်းဖြစ်လာတာကလည်းပညာရေးကိုနှိမ်ကျသွားစေခဲ့ရတဲ့နောက်ထပ်အကြောင်းတစ်ခုဖြစ်တဲ့အကြောင်းသူကရေးပါတယ်။တက္ကသိုလ်ကောလိပ်တွေနှစ်နှစ်ပိတ်ထားခဲ့ရတော့တတ်နိုင်တဲ့မိဘတွေကတော့အိမ်မှာပဲသူတို့ကလေးတွေကိုတည်ထက်ပညာသင်ပေးခဲ့ကြပါတယ်။ပညာရေးစနစ်ကိုတမင်ဖျက်ဆီးလိုက်တာဟာတိုင်းပြည်ရဲ့ဝန်내ဘွယ်အကောင်းဆုံးဖြစ်ရတွေတဲကတစ်ခုဖြစ်ပါတယ်။ပညာမတတ်တဲ့သမီး၃ယောက်အမေကသူ့သမီးတွေကိုဘာဖြစ်ချင်တယ်လဲလို့မေးရင်ဘာဖြစ်ချင်တယ်လို့မပြောပြတတ်ကြကြောင်းနဲ့ပညာမသင်ရတော့ရီမှန်းချက်ပန်းတိုင်ပျောက်နေတဲ့အကြောင်းကိုလည်းအဲ့ဒီကလေးအမေကပြောပါတယ်88နောက်ပိုင်းတက္ကသိုလ်တွေပြန်ဖွင့်တဲ့အခါမှာအစိုးရညွန်သမျှမလုပ်တဲ့ဝန်ထမ်းတွေကိုအလုပ်ထုတ်ပစ်လိုက်ပြီးအစိုးရဝန်ထမ်းရွေးချယ်ရေးစာမေးပွဲတွေမှာဆိုရင်လည်းမေးတဲ့မေးခွန်းတွေဟာအစိုးရကိုထောက်ခံသလားနိုင်ငံခြားရေဒီယိုတွေကပြောသမျှကိုလက်ခံသလား1988လိုကာလမျိုးကိုနောက်တစ်ခါကြုံကျင်သလားစတဲ့မိခွန်းမျိုးတွေဖြစ်သလိုတချို့မိခွန်းတွေဟာပိုးပြီးတော့အလှဲ့အကောက်များတယ်လို့យေတာထားပြီးစစ်တပ်ကဘယ်သူအကျိုးအတွက်လုပ်နေတာလဲတိုင်းပြည်အတွက်ဘလို့နိုင်ငံရေးစနစ်မျိုးကအကောင်ဆုံးဖြစ်မယ်ထင်တယ်လဲဆိုတာတွေကိုမေးတဲ့အကြောင်းဖော်ပြထားပါတယ်ပြည်သူအများစုကတော့ဒါဟာအာဏာပြန်သိမ်းဖို့အစီအစဉ်ချနေတာလို့ယူဆကြပါတယ်ကလေးတွေဆိုရင်လဲဆရာတွေကိုမိခွန်းမထုတ်ရဲကြပါဘူးဒီလိုနဲ့ပဲကလေးတွေဟာမမှန်တာတစ်ခုခုကိုတွေ့မြင်နေရစေအောင်တော့ဒါဟာမမှန်ဘူးလို့သူတို့မပြောဝင်ကြပါဘူးဒါဟာတိုင်းပြည်ကိုဘလို့ဖျက်ဆီးသလဲဆိုတဲ့သင်ခန်းစာပါပဲဆိုပြီးသူ့ရဲ့ဆောင်းပါးကိုအဆုံးသတ်ထားပါတယ်ရှင်
ရရှိမှပြဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသတွေမှာဆိုရင်လဲသဘုံနဲ့ဆက်သွယ်ရတဲ့ဆိုတဲ့တန်လျာနဲ့ဒေသခံတွေဖမ်းဆီးစစ်ဆေးမှုခံရတာတွေပိုပြီးတော့တိုးလာနေပါတယ်နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖမ်းဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြေရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လားတန်လျာနဲ့ဖမ်းဆီးခံရသူတွေရဲ့နှိမ့်နာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်စွန့်နေမြင်းများလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0932382554ဖြစ်ပါတယ်။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်စွန့်နေမြင်းများကြောင့်သရရှင်တွေကိုကြိုးစားပါရခင်ဗျာ။
ဒီအမေရိကန်တန်ရဲ့အင်ကာနိမနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတခါလေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါရဲ့ရှင
်။ဒီကနေ့မင်းတင်ပြမယ့် idiom အသုံးကတော့
Gate Crasher
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက GA-D-E, gate ga, chandiga bau. Jumaru mima male, gate ga bau lule, kojara, torashimya diga. C-R-A-S-H-E-R, crasher ga, C-R-A-S-H, crash, sure, wohaya gani, chikan sente lara pibi, debe garo, piesi, chopau dago, solo bari. C-R-A-S-H-E-R garo, piesi, chopau duboshi.ဒါကြောင့်စကပိုက်ကလုံးရဲ့လုံကောက်အထိပဲကတော့ခြံတကားကိုဖြက်စီးချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရတာကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာသလိုအခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလေဒီအသုံးကိုရည်ညွှန်းသုံးနေရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူ့ကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြက်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြက်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။နိုဝင်ဘာလ24ရက်နေ့ကအင်ပီရိုအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဥဘာမာကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆင်းရဲမမပါပဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ပီရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသွတ်ရှင်များကြားခဲ့ကြမှာပါအဲ့ဒီအတုံးကြောင့်လည်း Gate Crasher အတုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်
The neighbors did not invite them to their party, but the Jones went there as gate crashers. The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီပွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crasher စာပါတီ crasher လို့လည်းရည်ညွှန်းသုံးလို့ရပါတယ်။အခမ်းပွဲကိုအဖိတ်မခံရဘဲသွားခဲ့တယ်လက်မှတ်ပွဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုတော့စီးပွားရေးကဏ္ဍကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။တိုက်ခန်းတွေကိုအရစ်ကြနဲ့ဝယ်နိုင်ဖို့အတွက်ဘဏ်တွေကငွေချေးပေးနေပါတယ်။ကိုယ့်ရဲ့ဝင်ငွေအတိုင်းအတာအလိုက်ဘဏ်ချေးငွေရှောက်လို့ရတယ်ဆိုပေမဲ့ဘဏ်တို့နှုတ်ကကြီးနေသေးတယ်လို့အင်ချမ်းမြေလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ဒါပေမဲ့အင်ချမ်းမြေဈေးအေးနေတဲ့အချိန်မှာတကယ်နေမဲ့သူတွေအတွက်ဝယ်ယူဖို့တန်တဲ့အခြေအနေလားရင်းနှီးမြုပ်နှံသူတွေအတွက်အချိန်ကောင်းလားဆိုတာကိုမြန်မာ Developer Association ရဲ့အတွင်ရေးမှူးဥစော်ရဲဝင်းနဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကပြန်လည်တင်ဆက်ပေးထားပါရရှင
်ကျွန်တော်ဒီမှာဆိုရင်မြန်မာ Developer Association ကဒီလိုပါတယ်ပါဆိုလို့ရှိရင်တိတ်မရပါဝန်ကျင်ရနေပြီးတော့ကျွန်တော်တို့ဟိုတိတ်ဆောင်အောက်မှာအဆက်အဆက်ရှိပါတယ်ပုံမှန်ဟိုအေဂျီလိုအပ်တူတွေအတွက်ပေါ့နော်ရှိပါတယ်ခင်ဗျာ
ဒီဘန်းနေဘက်ကရောငွေချိမဲ့သူတွေဘလို့လူမျိုးတွေကိုချိပါတယ်လူတိုင်းတော့ရမယ်မထင်ဘူးเนา
ะအိညာဝရမယ်ဆိုရင်အဲကိုကကနသတ်မှတ်ထားတဲ့ developer ဟိုရောင်းဝယ်မဲ့ပုံစံတောင်းပေးမဲ့ဟိုဟာပုံစံတစ်ခုကိုဝင်သွားပြီဆိုရင်အဲ့ဒီပုံစံထဲမှာဟိုတရုတ်ပေးပြီဆိုတာနဲ့ဒီအဟိုချေချွေလျှောက်လာတင်ရပါတယ်အဲ့ဒီမှာသတ်မှတ်ထားတဲ့အရေးချင်းကိုခေါ်တဲ့ကနအိညာရဲ့ဝင်ငွေပေါ့เนาะဒီသားစုဝင်ငွေကိုရဲ့ဝင်ငွေချင်းကြလောအဲ့ဒါဒီဟိုတော့ပေးရတာပါအဲ့ဒီကမျိုးတွေအဲပြီဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီမှာဘိုင်းတက်မှတ်တဲ့ပုံစံလေးကဟိုတိတ်တော့အများကြီးမဟုတ်ပေမဲ့တိတ်တော့အနည်းလည်းမဟုတ်ပါဘူးအချေးယူမဲ့ပြန်ဆက်မဲ့ပမာဏနဲ့ကိုယ့်ရဲ့ဝင်ငွေပမာဏကအဲ့ဒီတိုက်ညီမှုရှိတယ်ဆိုလို့ရှိရင်ဘိုင်းအချေးငွေကြီးဒီကရရှိကြပါလေ
ဘန်ဒိုးနှုံရောက်တော့ရောဥစော်ရဲဝင်ဘလို့နေပါလဲ
ဘန်ဒိုးနှုံကတော့ကျွန်တော်တို့ဗမာပြည်မှာတော့ဥစားပြောသလိုဟိုချေးယူဘန်ကချေးယူတဲ့ဒီမှာတည်းများကဟိုအနည်းဆုံး73ကျပ်ရဲ့ဘာဖြစ်နေတာပေါ့နော်သူကအတိုးကတော့အများဆုံး73ကျပ်ယူရမယ်ဆိုပေမဲ့ဟုတ်ကဲ့ဝန်ဆောင်မှုလုံးတွေရရှိသေးတော့ကျွန်တော်တို့73ကျပ်ကိုတစ်ခါတလေ74ကျပ်15ကျပ်လောက်ဖြစ်သွားတာတွေရှိပါသေးတယ်။အဲ့တော့ဘန်ကနေပြီးတော့ဟုံးလုံးတွေချိတဲ့နေရာမှာဟိုဟုံးလုံးအတွက်ကိုတီးကြပေါ့နော်900ခန်းလုံး6ခန်းဟုံးလုံးဆိုတာခိုင်မာတဲ့ကြောင့်မို့900ခန်းလုံး6ခန်းလုံးဆိုတဲ့အချင်းမရောက်သေးပါဘူး။အဲဘန်ကနေပြီးတော့ CY လုပ်ငန်းအတွက်ပဲချင်းချင်းဘယ်လိုပဲချင်းချင်း73ကျပ်လုံးတော့ကျွန်တော်တို့ကပေးရတယ်ဝန်ဆောင်မှုတွေပဲနဲ့ဟုတ်ကဲ့တော့74ကျပ်15ကျပ်တော့ဖြစ်သွားကြတာတော့များပါလေခင်ဗျာ။အဲ့တော့ဘန်ဒိုးတော့ကတော့ကျွန်တော်တို့ဒီမှာဒီမှာတော့များသေးတယ်လို့ပြောလို့ရပါတယ်ဆိုတော့တစ်ချိန်နဲ့ရုပ်ဖြီးပြီးတော့ချင်းမယ်ဆိုရင်ဘန်ဒိုးတော့ကိုဆက်ရမယ်ဆိုတော့အခုဆိုလို့ရှိရင်တော့အဲ့ဒီမှာကလူတွေတက်တော့နည်းနည်းဝန်လုံးဖို့ရှိပါတယ်အဲ့ဒါကအဲ့ဒီပုံမှာမူတည်ပြီးတော့မှအချို့ရေတုံးတွေကတစ်ချိန်ဆက်တဲ့အခါမှာဒီတော့အဲ့ဒီဘူလာတံမိုးကြီးရဆိုလို့ရှိရင်ဟိုတစ်ဆခွဲလောက်ဖြစ်သွားတာပေါ့နော်ဟိုနှစ်ဆလောက်ဖြစ်သွားတာနှစ်ဆ၄ဘလောက်ဖြစ်သွားတာဒီလေသူကတချို့ဝယ်ယူသူတွေကလည်းဘန်ဒိုးနဲ့အဲဘာအနေချင်းနေတဲ့မချင်းကြတာလည်းရှိပါတယ်အဲ့လိုကြောက်တယ်ပဲတချို့ကြီးအရောင်းဝယ်ကျွန်တော်တို့ဟိုပေးနေရလည်းရှိပါတယ်ခင်ဗျ
ဒီအိမ်ဝယ်မဲ့သူတွေကဒီအိမ်ဖိုးကိုအရေးကြပေးရသလားဒါမှမဟုတ်တစ်ခါတည်းပဲပေးရသလားရှင်
အဲ့ကျွန်တော်ပေးတဲ့နေရာမှာကျွန်တော်အရေးကြပေးရပါတယ်တခါတည်းဟိုလက်ပေးမယ်ပေါ့နော်ဟိုတော့ဟိုပေးပြမလိုပါဘူးအခက်အခဲရှိပါတယ်ဟိုတော့ပေးမယ်အပြစ်ပေးနိုင်တဲ့လူကလည်းပေးလို့ရတယ်လို့အဲ့တချို့ကျတော့ဟိုပထမအဆုပ်ပေါ့နော်300ရာခိုင်နှုန်းပေးရတာလည်းရှိတယ်လို့အခုဆိုလို့ရှိရင်ကျွန်တော်တချို့ပြည်နဲ့ဘန်နေရလေပဲတချို့ဘန်နေရဒီကပို့ပြီး home loan အစ်စ်တွေကိုထပ်မံတိုးချဲ့ထားတဲ့အတွက်အဲ့ကျွန်တော်ပထမအဦးဆုံးပေးရမယ့်300ရာခိုင်နှုန်းတော့မှ15လခွဲပေးပြီးတော့မှဟိုပေးရမယ့်အခြေအနေလေးဒီပါလာပါတယ်ခင်ဗျာ
ဒီဒီကြိုးပွိုင်းဆိုရဲဟိုအိမ်မော်မှာတက်မနေရသေးပဲနဲ့ပေးရတာလားဒါမှမဟုတ်ရင်အိမ်မော်မှာနေပြီးတော့မှတခါတည်းတိုက်ခန်းရပြီးတော့မှအဲ့လိုပေးရတာလားရှင
်အဲအဲ့ဒီမှာလည်းပဲဟိုတစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့ခုနကဟို80ရာခိုင်နှုန်းစောက်ပြီးစောက်နေတဲ့ project က80ရာခိုင်နှုန်းနဲ့အထက်ပြီးတဲ့တချို့ project တွေဆိုလို့ရှိရင်ခုနပြောတဲ့30ရာခိုင်နှုန်းအ30ရာခိုင်နှုန်းကိုဆက်ချင်းပေးကြရမလို့ပဲနဲ့15လောက်လောက်ခွဲပေးကလာလာပြည့်ရဲ့အခါမှာကျန်တဲ့80ကျန်တဲ့80ရာခိုင်နှုန်းကိုဘဏ်ကနေခုံးလုံးချောက်ပြီးတော့မှအဲလိုဆက်ပြီးတော့မှ15နှစ်တန်နဲ့20တန်နဲ့အဲလိုပေးသွားတဲ့အစီအစဉ်တည်းတည်းလေပါလာပါတယ်ခင်ဗျဟု
တ်ကဲ့ပါအ
ဲတချို့ကြတော့လည်းပဲအဲတချို့ကြတော့လည်းပဲကျွန်တော်တို့ဒီ80ရာခိုင်နှုန်းမပြီးသေးဘူးဆိုလို့ရှိရင်ကျွန်တော်တို့အခုမှအဲဖောင်ဒေးရှင်းပြီးပြီအဲဒီခုနှစ်မှာဒီဖောင်ဒေးရှင်းပြီးပြီဆိုလို့ရှိရင်အဲနှစ်နှစ်တည်းပြီးမယ်တစ်နှစ်ခွဲတည်းပြီးမယ်အဲ့အမေကျင်းအပေးချင်းအဲ့တကူအခုချိန်မှာဈေးကွက်စဖွင့်နေဈေးနှုန်းကဘယ်လောက်ပေါ့နော်အဲ့ပထမ300ရာခိုင်နှုန်းကိုပထမပေးပါအဲ့ဒါတစ်ပြည့်အဲ့လိုမျိုးစပြီးတော့မှဟိုပေးကြတာဖြစ်ပါတယ်အဲ့ဒီအပြင်ဟိုလောဝအုပ်စုတက်နေခွင့်ရှိပြီ BCC ပေါ့နော်နေထိုင်ခွင့်ရပြီဆိုတဲ့တိုက်တွေလည်းရှိပါတယ်အဲ့ဒါမျိုးလည်းပဲပါပါတယ်သူကအမျိုးမျိုးအခြားခြားပေါ့နော်အဲ့လိုတော့ရှိပါတယ်ခင်ဗျအ
ဲ့တော့80ရာခိုင်နှုန်းလောက်ပြီးထားပြီဆိုတော့ဒီအိမ်နေရောက်တော့ဟိုဘယ်ချိန်လောက်ဆက်မှာပါလဲရှင်တက်နေနိုင်ပေါ့
အဲ့ခုနကလည်းတော့ပြီးလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့နောက်ထပ်အများဆုံးဆောင်ရလို့ရှိရင်6လပေါ့နော်ကျွန်တော်တို့ဒီက6လအဲ7လအဲ့လောက်တော့ကြာပြင်းဆောင်ရတာရှိပါတယ်အဲ့ဒီပါနေထိုင်မှုပမုပမိတ်တွေတင်တာနည်းနည်းလေးအဲဟိုကြာလို့ရှိရင်တော့ဟိုတစ်နှစ်လောက်ဆောင်ရတာရှိပါတယ
်နောက်တစ်ခုကအခုအခြေအနေပေါ့နော်အခုအခြေအနေကဟိုအရာဈေးခွက်ကဟိုနည်းနည်းအေးနေတဲ့အနေအထားဆိုတော့ရင်းနှီးမြုပ်နှံမဲ့သူတွေအတွက်အချိန်ကောင်းလားတကယ်နေမဲ့သူတွေအတွက်အချိန်ကောင်းလားအခုအင်ယာဈေးကွက်အနေထားအရာဟိုတကယ်နေမဲ့သူတွေအတွက်ရောတကယ်တန်နေပြီလားဘယ်လိုမြင်ပါလဲရှင်ဦးဇော်ရုံ
ဟုတ်ကဲ့ဗျာအခုအချိန်နေရတော့ကျွန်တော်တို့အမြင်ကတော့ကျွန်တော်တို့ဒီမြန်မာ developer association ရလဲအဲ့ဒါကြောင့်မို့လို့အာယုံစိတ်ဆိုင်ပြီးတော့မှဒီဟိုအင်ယာရောင်းပြဝယ်ယူအတင်းရနေပြီးတော့ပဲဟိုကမကထပြပြီးတော့မှအခုချိန်တတိယအချိန်ရောက်နောက်လည်းသုတအချိန်ဒီမှအချိန်ကြီးကျွန်တော်တို့ဟိုလုတ်သွားဖို့အခြေအနေဆွဲထားပါတယ်အဓိကတော့အခုဆိုလို့ရှိရင်ကျွန်တော်ဝယ်ယူဒူတွေအတွက်လည်းရွေးချယ်ကြရည်ဒီနေထိုင်သူတွေအတွက်ရွေးချယ်ကြရည်လည်းများလာပြီးတော့မှတန်ဖိုးတွေရာလည်းပဲဟိုအရင်လိုမျိုးတန်ဖိုးကြီးတွေမဟုတ်တော့ပဲねတန်ဖိုးတင့်လာတယ်တန်ဖိုးတင့်လို့တန်ဖိုးမြတ်တာဆက်ပြီးတော့သူဝင်နိုင်တဲ့ level ရေးရဲရှိလာတယ်လို့အဲ့မဲ့တန်းနေရတယ်အရင်မျိုးပေါ်ပေါက်လာတဲ့အတွက်ဝယ်ယူဖို့ဟိုလေးတင့်တော်တဲ့အခြေအနေရောက်ရှိလာပါတယ်ခက်ခရင်းနှီးလုပ်တဲ့လူတွေအနေနဲ့ရတယ်ပဲကျွန်တော်တို့ဒီတစ်ခါကဝေကြီးကြီးကွဲ့အဲတစ်ခါကဒီ financial sector ဘက်မှာကြည့်ရင်ကမ္ဘာပြည်ဒေသအပြီးကြတဲ့တနည်းတည်းအတွက်မှာဆိုလို့ရှိရင်ကမ္ဘာကိုကြီးရလဲတဲ့အလင်းကကျဆင်းသွားတယ်ဒေါ်လာကြီးတက်လာတယ်တချို့တော့ကုန်ပြီရှိတယ်တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးဈေးကွက်ကတက်မသွားတဲ့အပြင်ကျလာတယ်ကျအခုလို့ရှိရင်တော်တော်လေးကျဆင်းလာတဲ့အနေအထားကိုရောက်လာတယ်ပေါ့နော်တစ်ခါနည်းနည်းလေးဒေါ်လာကြီးတွေတက်သွားတဲ့အတွက်ကိုဆော့လို့ပြီရှိတော့တက်သွားတယ်ကြီးဒါတော့လည်းအင်ချမ်းကြီးဈေးကွက်ကတော့ဆက်ကျတယ်အဲ့တော့ရင်းနှီးထုတ်နိုင်သူတွေကအခုချိန်မှာဝယ်ယူလို့အကောင်းဆုံးရင်းနှီးထုတ်နိုင်သူအကောင်းဆုံးဒီအခြေအနေရောက်ရှိလာတာကိုတွေ့ရှိရပါတယ်။အထူးသဖြင့်ကျွန်တော်တို့အဓိကရန်ကုန်ကအဓိက main နေရာတွေဖြစ်တဲ့ဟိုရင်းနှီးကောင်းတဲ့နေရာတွေတော့တစ်ခါပြန်မရနိုင်တဲ့တကယ်အဓိက main prime area တွေမှာရှိတဲ့ရင်းနှီးနေရာဆိုလို့ရှိရင်အခုချိန်မှာရင်းနှီးထုတ်နိုင်သူတွေကဆိုလို့ရှိရင်ပြန်လည်လှုပ်ရှားတက်ဝင်လာပြီးတော့မှပြန်လည်ရင်းနှီးထုတ်နိုင်လာတဲ့နေရာတွေလည်းပဲတွေ့ရှိရပါတယ်ခင်ဗျာ။
မတ်တန်ကြီးထိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်ပိုင်းမှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြတာဖြစ်ပါရဲ့ရှင်။အခုတော့တုတ္တဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတော့မှာပါ။ဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်ဒီတစ်ပတ်ရဲ့တုတ္တဆုံလေအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေသူတို့နေရရင်နိုင်ငံတွေကဒုက္ခသည်တွေအတွက်အခုညီတွေပေးဖို့ဘလို့ဆောင်ရွက်နေသလဲဆိုတာကိုကိုအောင်အောင်ကတင်ပြပေးထားပါရဲ့ရှင်။
နက်ခင်းကော်ဖီတစ်ခွက်တောက်ပြီးနေ့သစ်ကိုစရဟာကော်ဖီချိန်ထက်တူတွေအတွက်တော့ဘဝရဲ့အစိပ်ပိုင်းတစ်ခုလိုတော့ဆိုရမှာပါဆူဒန်နိုင်ငံမှာငယ်စဉ်အရွယ်ကမိဘတွေနဲ့တကွဲတပြားဖြစ်ခဲ့ပြီးအခုအခါမှာအမေရိကန်နိုင်ငံသားဖြစ်နေတဲ့မန်ယန်ခါဟာလဲကော်ဖီထုတ်ပိုးရောင်းချပြီးဒုက္ခသည်တွေရဲ့အနာဂတ်ပိုတောက်ပလာဖို့ကြိုးစားခြင်းနေသူပါဝါရှင်တန် DC အပြင်ဘက်ကဂိုဒေါင်းတစ်ခုမှာခွန်သုံးလေးကော်ဖီလုပ်ငန်းကိုမယန်ခါကဦးစီးလုပ်ကင်နေတာပါဒုက္ခသည်တွေအတွက်ရမုံငွေရှာဖို့လွန်ခဲ့တဲ့နှစ်ကဒီကော်ဖီလုပ်ငန်းစတင်တာပ
ါ734 is the geographical
934ဆိုတာအီသီယိုးပီးယားကဒုက္ခသည်နှစ်သိန်းခွဲလောက်နေထိုင်တဲ့စခန်းရဲ့တည်နေရာအညွှန်းဖြစ်ပါတယ်နေ့စဉ်နေ့တိုင်းသူတို့တွေရင်ဆိုင်ရတဲ့ဒုက္ခတွေကိုကျွန်တော်နားလည်ပါတယ
်တောင်ဆူရန်နဲ့နယ်စပ်ချင်းကလေးရဲ့အီသီယိုးပီးယားနိုင်ငံဂမ်ဘဲလာဒေသကဒုက္ခသည်စခန်းမှာခါဟာ73နှစ်ကြာနေခဲ့တာပါဆူဒန်နိုင်ငံကပြည်တွင်းစစ်ကြောင်းအသက်3နှစ်အရွယ်မှာသူဟာမိဘနဲ့ကွဲကွာခဲ့ပြီးတခြားကလေးငယ်2000လောက်နဲ့အတူ Lost Boys လို့ခေါ်ကြတဲ့နေရက်စွန့်ခွာပြီးမိတကွဲဖတကွဲဖြစ်ခဲ့ရသူတဦးဖြစ်လာပါတယ
်။ When I was 3 years old my
billet 3နှစ်လောက်ကျွယ်မှာကျွန်တော်ရွာတိုက်ခိုက်ခံရပါတယ်။မြောက်ဆူဒန်ဆိုးရွားကရွာကိုမိရှို့ခဲ့ပါတယ်။ရွာမိလောင်တော့ကျွန်တော်တို့ကလေးတွေလည်းမိဘတွေလည်းကွဲပြီးတနေရာစီရောက်ကုန်ပါတယ်။အဲဒီနောက်အီသီယိုးပီးယားကိုရောက်ပြီးဒုက္ခတွေဖြစ်လာတာပါ။လမ်းတစ်လျှောက်မှာတော့ကလေးတွေတော်တော်များများသေဆုံးကုန်ပါတယ်။
မိုင်းတစ်ထောင်နီးပါးလမ်းလျှောက်ပြီးဒုက္ခသည်စခန်းမှာနေရတဲ့ခြောက်ခြားပွေအတွေ့အကြုံကိုခါကအခုလိုပြောပြပါရယ
် You fear every day
အဲ့ဒီမှာနေရင်တည်သွားနိုင်တာကြောင့်နေတိုင်းစိုးရင်ကြောက်လန့်နေရပါတယ်စားတောက်အလုံးလောက်မရှိလို့စားလောင်မွတ်သိပ်ပြီးတော့လဲကလေးတွေတေကုန်ကြသလိုဝမ်းယောဂအပြင်တခြားယောဂတွေကြောင့်လည်းတေရပါတယ်တချို့ကလေးတွေလည်းနေရာအတီတကျနဲ့နေဖို့ဒုက္ခသည်စခန်းကထွက်ပြေးကြပြီးလမ်းမှာတည်ဆုံးကြတာတွေလည်းရှိပါတယ်
အသက်16နှစ်အရွယ်မှာတော့ခါဟာအမေရိကန်ပြည်အောင်စုကိုဒုက္ခသည်အဖြစ်နဲ့တကူတဲလာခဲ့ပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းမှာရုန်းကန်နေရသူတွေကိုတော့သူကမမေ့ပါဘူး။ဗာဂျီးနီးယားပြည်နယ် Rich မွန်မျိုးကကောလိပ်မှာနိုင်ငံတကာဥပဒေပညာရပ်ကိုသင်ကြားနေတဲ့တစ်ချိန်ထဲမှာပဲဒုက္ခသည်တွေရဲ့ဘဝကိုအများသိရှိနားလည်လာအောင်ဆောင်ရွက်ခဲ့ပြီးဆူဒန်ဒုက္ခသည်တွေကိုကူညီရေးအစီအစဉ်စတင်ခဲ့ပါတယ
်။ We want to focus on aid free.meaning
ဒုက္ခသည်တွေအနေနဲ့သူတို့ခြေထောက်ပေါ်သူတို့ရပ်နိုင်ဖို့ကျွန်တော်တို့အဓိကထားလှုပ်ဆောင်နေပါတယ်ဒါကြောင့်မြစ်တွေထဲသွားငါးဖမ်းနိုင်အောင်ငါးဖမ်းပိုက်ကိုဝယ်ပေးပါတယ်ချန်ဆိုင်နိုင်အောင်ဖန်တီးပေးတယ်ဆိုရင်လည်းသူတို့ပါသာစိုက်ပျိုးစားတောက်နိုင်ပါတယ်ပြီးတော့ရေတွင်းတူးပေးရင်လည်းစိုက်ဖို့အတွက်ပို့အဆင်ပြေပြီးပြန်ရောင်းချနိုင်ပါတယ်အဲ့ဒီမှာဝယ်ယူစားသုံးကြမယ့်လူနှစ်သိန်းလောက်ရှိနေတာပါ
ခါဟာကော်ဖီတွေကိုဈေးဆိုင်တွေပွဲလမ်းနေနဲ့အွန်လိုင်းကနေလည်းရောင်းချပါရဲဈေးဆိုင်ပိုင်ရှင်တူဖြစ်တဲ့မီဂါမာဖီကပရာဟီတာလုပ်ငန်းအဖြစ်လဲရှိနေတဲ့အကြောင်းအခုလိုပြောပါရဲ
The customers love it whenever they find out about the
ကော်ဖီကိုကြိုက်ကြပါရဲပြီးတော့ဒီဒုက္ခတွေကိုကြီးရဲ့အစီအစဉ်ကြောင်းလဲသိကြတော့ပို့ပြီးတော့စိတ်ဝင်စားကြပါရဲကော်ဖီကအရသာလဲကောင်းတော့နှစ်ဖက်စလုံးအတွက်အကျိုးရှိပါရဲကော်ဖီဝယ်တောက်နေတဲ့တစ်ချိန်ထဲမှာပဲဒုက္ခတွေတွေကိုလဲကူညီနိုင်ကြတာပါ
ဒုက္ခသည်ကလေးတွေရဲ့ပညာရေးအတွက်ကူညီခြင်းကြရတဲ့ဆိုရင်တော့ရမုံငွေအဖြစ်ရောင်းချတဲ့ခွန်သုံးလေးကော်ဖီခွက်၅ဖမ်းပိုက်ဘောဘင်စတာတွေကိုလည်းဝယ်ယူနိုင်တယ်လို့ခါကပြောပါတယ်ခင်ဗျာကဘာတော်ဝမ်းမှာစစ်ပွဲတွေပြည်ပခါတွေဖိနှိပ်မှုတွေကြောင့်ဒုက္ခသည်အများပြားဟာသူတို့အိုးအိမ်တွေကိုဆွန့်ခွာပြီးဘေးအန္တရာယ်ကင်းတဲ့နေရာတွေမှာခိုးလုံနေထိုင်တဲ့အခါသူတို့ပိုင်ဆိုင်မှုတွေကိုအတူတည်မလာနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းသူတို့ပိုင်ဆိုင်ထားတဲ့အရေးအချင်းအတတ်ပညာတွေကတော့သူတို့နဲ့အတူပါလာပါတယ်။ခက်ခဲကြမ်းတမ်းတဲ့ခီးပင်းကိုနှင်ခဲ့ရတဲ့ပကြီးအမှုပညာရှင်ဒုက္ခသည်တွေအကြောင်းတင်ပြပေးပါမယ်။မေရီလန်ပြည်နယ် Riverside မြို့မှာအာမက်အယ်ခါကီယာအပမက်လူနေတိုက်ခန်းတွေပြုပြင်ထိန်းသိမ်းသူအဖြစ်အလုပ်လုပ်ကင်နေတာပါ။ဒါပေမဲ့လည်းညဘက်နဲ့သတင်းပတ်ကုံအလုပ်ပရဲ့ဒီမှာတော့သူဟာပကြီးဆွဲပါတယ်
။ Painting for me like music. Each painting
ကျွန်တော်တို့တော့ပကြီးဆွဲရတာဂီတဖန်တီးနေသလိုပါပဲ။ပကြီးကားတစ်ချက်ချင်းမှာဂီတတန်တစ်မျိုးစီပါဝင်နေလို့အယောင်တွေနဲ့ဆော့ကစားနေပြရစီလို့ကိုယ့်ဘာသာတီတိုရေရွတ်မိပါတယ်။
အခါကီယာအီရန်နိုင်ငံဘက်ဒက်တက်ကတိုပကြီးချောင်းကနေပွဲရရှိခဲ့တာပါသူဟာအီရန်မှာထင်ရှားတဲ့ပကြီးဆရာတူဖြစ်ပြီးစစ်ပွဲတွေကြောင့်2006ခုနှစ်မှာစီးရီးယားကိုထွက်ပြေးခဲ့ရပါတယ်ဒါပေမဲ့လည်းမတီးမငြိမ်ဖြစ်နေတဲ့စီးရီးယားနိုင်ငံကနေ2009ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဇနီးကလေးနှစ်ဦးနဲ့အတူပြောင်းရွှေ့အခြေချနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကနေစပြီးသူဟာရရအလုပ်ကိုလုပ်ခါစိတ်ဝင်စားတဲ့ပကြီးအမှုပညာနဲ့ဘဝကိုဖျက်ဆီးနေတာပါ
In my country we don't have a lot of color there just gray and brown
ကျွန်တော်နိုင်ငံမှာတော့မီးခိုးနဲ့ညိုအောင်ကလွဲလို့တခြားအယောင်တိတ်အများကြီးမရှိပါဘူးဒီမှာက400ဒီဆိုတော့ရင်းနှီးပါပြောင်းရပါတယ်အယောင်တွေလည်းမျိုးစုံဆက်ရပါတယ
် Maryland ပြည်နယ် Sandy Spring မြို့ကပကြီးပြားကမ်းမှာပြသထားတဲ့ပကြီးကားတွေထဲမှာ El Khaki ရဲ့ပကြီးကားလည်းပါဝင်ပါတယ်
သူနဲ့အတူအီရက်၊အီသီယိုးပီးယားနဲ့ဆိုမာလီယားကပကြီးအနုပညာရှင်တွေရဲ့လက်ရာတွေကိုပြသထားတာပါ။ပကြီးပြပွဲတာဝန်ကအဲလီဆန်ဝက်စ်က
There's so much talk in the news now about refugees.
ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောနေတာတွေကအများကြီးပါ။ဒုက္ခသည်ဘယ်လောက်ကိုပဲလက်ခံမယ်။နောက်သူတို့တွေအနေနဲ့ဒီနိုင်ငံအတွက်ဘာတွေလုပ်ပေးမှလဲစသဖြင့်ပါ။ဒီပြပွဲကတော့ဒုက္ခသည်တွေရဲ့ဘဝတစ်စီတစ်ပိုင်းကိုထင်ရတယ်လို့ထင်ပါတယ်။သူတို့ရဲ့ပင်ကိုအရေးချင်းတွေနဲ့ပတ်သက်ပြီးတော့ဘယ်သတင်းဌာနကမှအရေးတယူလို့မဖော်ပြကြပါဘူး
။ဒီပကြီးကားတွေထဲမှာပကြီးအမှုပညာရှင်ဒုက္ခသည်တွေရဲ့အိမ်မက်တွေသူတို့ရှောက်လန်းခဲ့ရတဲ့ခရီးကျန်းတွေသူတို့နေရရင်တိုင်းပြည်ကအမှတ်တရအကြောင်းတွေကိုတွေ့ရမှာပါ။ဒါအပြင်ကဘာတစ်မှာရှောက်လန်းရမယ့်အိမ်မက်တစ်တွေကိုလည်းစိတ်ကူးနဲ့မှန်းစားပြီးအကောင့်ထဲပေါင်နေတာကိုတွေ့ရပါတယ်။အီသီယိုးပီးယားနိုင်ငံကပကြီးအမှုပညာရှင်ဖီတွန်ဂီတချောက
My hometown is Wallo. There is a marketplace.
ဒီမှာရသည်ကဝါလိုမျိုးပါ။အိမ်မှာတစ်ပတ်တစ်ခါဈေးနဲ့ရောက်ရင်လူတွေဟာအယောင်းဝယ်အတွက်တာမဟုတ်ဖင်းနဲ့အကြောင်းအရာပေါင်းစုံကိုတိုင်ပင်ဆွေးနွေးကြပါတယ်။
အယ်ကာဂီကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ပုံရိပ်တွေကိုသာတွေ့ရလေရှိတဲ့အီရတ်နိုင်ငံကရှုခင်းအလှတွေရေးဆွဲထားတာကိုပြသပါဗျ
။ This painting landscape from my
ဒါကတော့ကျွန်တော်နိုင်ငံရဲ့ရှုမျှော်ခင်းပုံမှာအီရတ်ရဲ့အလှပတွေကိုအမေရိကန်တွေကိုပြကျင်လို့ရေးထားတာပါ
။အသွေးအရောင်စုံမြင်းတွေလို့နာမည်ပေးထားတဲ့ပကြီးကားကတော့အမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေကိုရည်ညွှန်းရေးဆွဲထားတာပါ။အယ်ကာဂီက
This horse like refugee someday
ဒီမြင်းတွေကဒုက္ခသည်တွေလို့ပါပဲ။တချို့ကဥရောပတချို့ကအာဖရိကတချို့ကအရှေ့လယ်ပိုင်းကနေလာကြပြီးတဲ့နောက်ဒီမြေမှာအတူတကွနေထိုင်ပြီးဒီနိုင်ငံတိုးတက်ဖို့အရေးတရတအားပါဝင်လုပ်ကင်နေကြတာပ
ါသူနဲ့မိသားစုဝင်တွေကိုဘဝသက်စတင်နိုင်ဖို့အခွင့်အရေးပေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးဆက်တဲ့အနေနဲ့အခုလိုပကြီးတွေရေးဆွဲပစ်နေတာလို့လည်းသူကပြောပါတယ
် America give to refugee a lot
အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေကိုအများကြီးကူညီပါတယ်အဲဒါကြောင့်လူတွေပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့လှပတဲ့ပကြီးတွေရေးဆွဲပြီးတော့လူတွေစိတ်ကြည်လင်လန်းဆန်းစေချင်တာပ
ါဒီနေ့နေ့မှာတော့ဒီအမေရိကန်ပြည်အောင်စုမှာအောင်မြင်တဲ့ပကြီးဆရာတယောက်ဖြစ်ဖို့လဲအဲခါခီကမျှော်လင့်နေပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လဲအမေရိကန်တခွင်စီစဉ်ကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နှာစင်နိုင်ပါတယ်ရှင်ဖီယိုအမေရိကန်တန်ရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။အင်ကာနေညပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးကရှိလာမှုစောင့်မျှော်နားဆင်နိုင်သလိုပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။ခုမနက်ဖက်ရဲ့ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးအောင်ပါပါရှင
်။အီဂျစ်နိုင်ငံရဲ့ဒီမိုကရေစီစနစ်အရပထမဆုံးရွေးကောက်ခံခဲ့ရတဲ့အီဂျစ်သမ္မတဟာမိုအမ်မော်စီဟာတရားရုံးမှာကြားနာနေစဉ်အတွင်းလဲကျသေဆုံးသွားခဲ့ပါတယ်။သူ့ပေါ်ဆွဲချက်တင်ထားတဲ့တရားမှုနဲ့ပတ်သက်ပြီးတရားရင်ဆိုင်မှု5မိနစ်ကြာရှောက်လဲချက်ပေးပြီးနောက်စစ်ဆေးကမှန်ကန်အတွင်းလဲကျသေဆုံးသွားခဲ့တာဖြစ်ကြောင်းဆေးရုံကိုအရေးပေါ်ခေါ်ဆောင်သွားပြီးမြေဆေးရုံအရာအသက်ကုန်ဆုံးသွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။မော်စီကိုရွေချက်ရှိရှိအသက်သေဆုံးအောင်လုပ်ခဲ့တဲ့အတွက်အီဂျစ်အာဏာပိုင်တွေမှာတာဝန်ရှိတယ်လို့မွတ်စလင်ညီနောင်များအဖွဲ့ရဲ့ Freedom and Justice လွတ်လပ်မှုနဲ့တရားမျှတရေးပါတီကပြောပါတယ်။နိုင်ငံတကာနဲ့အီရန်တို့အကြားသဘောတူညီထားတဲ့အစ်စ်နိတ်တန့်စင်ထားတဲ့ဂျူရီနီယန်တူလောင်ခွင့်ရှိတဲ့ပမာဏကိုကျော်လွန်ထားရှိမယ်ဆိုတဲ့အီရန်ရဲ့အစီအစဉ်ဟာနျူကလ িয়ার အကြက်ကံမှုအဖြစ်အမေရိကန်ကသတ်မှတ်လိုက်ပါတယ်။အီရန်ကိုနျူကလ িয়ার လက်နက်ထုတ်ခွင့်ဘယ်တော့မှပေးမှာမဟုတ်တဲ့အပြင်အီရန်အာဏာရှင်ရဲ့ဒီနျူကလ িয়ার အကြက်ကံမှုအတွက်နိုင်ငံတကာဖိအားတိုးပေးတာနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကရှင်းလင်းပြောထားတယ်လို့အင်ဖြူတော်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရ Gareth Marquis ကပြောပါတယ်။ဟောင်ကောင်ကဆန္ဒပြနေသူတွေဟာအခြေခံလူ့အခွင့်အရေးတိုက်အတွက်တိုက်ပွဲဝင်နေတာဖြစ်တယ်လို့ဆိုပြီးဆန္ဒပြနေသူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းထပ်မံပြသခဲ့ပါတယ်။ဆန္ဒပြနေသူတွေကဟောင်ကောင်ပါလီမန်မှာဆွေးနွေးအတည်ပြုဖို့ကြိုးစားခဲ့တဲ့တရားခံလွှဲပြောင်းပြစ်မှုဆိုင်ရာအခြေခံမှုဥပဒေကြမ်းနဲ့ဥပဒေကြမ်းကိုစန့်ကျင်ကပ်ကွက်နေတာဖြစ်ပြီးဟောင်ကောင်အုပ်ချုပ်ရေးမှုကာရီလမ်နှုတ်ထွက်ဖို့ကိုလည်းတောင်းဆိုဆန္ဒပြနေတာဖြစ်ပါတယ်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။ဒီမနက်ရဲ့အစီအစဉ်ထုတ်လွှင့်ရေးမှုက Mac Engine 9ဖြစ်ပြီးအသံဖတ် Engineer ကတော့ Darius Smith ဖြစ်ပါတယ်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.